သာပြီးပရိသတ်သမုပ္ပါဒ်တရားနာကြားကြရမှာဖြစ်ပါလေ။ပရိသတ်သမုပ္ပါဒ်တရားတော်များမဟောကြားကြပြီးမနာကြားကြပြီးမှတရားမရှိဖြစ်တော့မြတ်စွာဘုရားသခင်ကိုရောင်းပြည့်ကြီးရနမောတ္တသောင်းကြီးရုပ်ဆိုရည်သို့ပြောကြပါသော်။နမောတ္တဘဂဝါနောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတ္တဘဂဝါနောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတ္တဘဂဝါနောအရဟတောသမ္မာသမ္ဗုဒ္ဓတ္တမူလတရားစာရင်းသင်္ကန်းများကိုရည်စုံပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုမူလတံပြသစ္စာနကုလေကဝလောဧကတစ္စတဗ္ဗတရားကိုများနေသောမသတရားမူလဘောသောဝါနေကာလသောပြ620ဤရှိသောကိုအလွယ်ဇမ္မအသိတရားသည်သန္တရာမလူကြောင့်သည်အဝိဇ္ဇာတိတဏှာယေခံဥပါရံကံကြောင့်ယုံတံပေါ်အပင်မပြုံမြုံမပင်အပြင်မပြတ်ဆက်ဆက်သည်ဟံကံကြောင့်တယုံတယုံကြောင့်ကံအခမ်းမံဖြစ်ပြန်သည်အလျော်ပြမတရားသတိများကထင်ရှားသည်ဖြင့်သိရင်ဖန်စီအကြောင်းရင်းကြောင့်လူနာများစွာသတ္တဝါတို့ဖြစ်လာရမှုမဟုတ်ယံဖြစ်ရှိပြောမြတ်စွာဘုရားတခင်ကရောင်းများကြီးဟောကြားတော်မူတဲ့ပဋိစ္စသမုပ္ပါဒ်တရားတော်ကိုအခြေခံပြီးဆရာတော်ဘုရားကြီးကဘုလားတရားသစ္စာနဲ့ကို၄ခုနဲ့တော့အင်္ဂါတစ္ဆတ်တပါတရားကိုများနေသောမှတရားမူလကိုသုံးပါနေကာလသုံးဖြာရှင်းရတဲ့ဆယ်ဤရှိသွယ်ကိုလွယ်ကျက်ပတ်သိရသည်သန္တရာပတ်တို့ကြောင့်ဒီအင်္ဂါကလေးဆက်စပ်ဒီကုန်ထာအလွယ်ကျက်ပတ်သိရသည်သန္တရာပတ်တို့ကြောင့်ဒီအလွယ်ကျက်ပတ်ဆိုတာကဒီသင်္ကာကလေးကိုမိမိတို့ရဲ့နှုတ်ထပ်မှာအများတိုးနေအောင်ကျင့်ပတ်ထားရမယ်ကျင့်ပတ်ထားရုံနဲ့ပြီးသလားမီးတော့မပြီးသေးဘူးဒီသင်္ကာကလေးကခန္ဓာဒီသင်္ကာကလေးကပဋိစ္စသမုပ္ပါဒ်ရဲ့သဘောကိုအကျဉ်းပြီးပြောပြတဲ့သင်္ကာကလေးပဲဖြစ်ပါတယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒီပင်ကားကြီးတဲ့မှာသာရွက်ဒီပေါ်မှာပဋိစ္စသမုပ္ပါဒ်ရဲ့သဘောကိုရှင်းပြထားတဲ့သဘောပဲဖြစ်ပါတယ်။အရာကိုသိယုံလောင်းတဲ့မိမိတို့ရဲ့သန္တာမှာကိလေသာတရားတစ်ခဲမကုန်သေးပါဘူး။မိမိတို့ရဲ့သန္တာမှာကိလေသာတရားတွေကုန်အောင်ဆိုတာကအလွယ်ကျက်မှတ်သိစေအပ်သည်။စာရဲမှာသိယုံလောင်းတယ်မဟုတ်ဘဲနဲ့ခန္ဓာရဲ့ရောက်ခန္ဓာအသိသိကြိုးစားပေးဖို့လိုအပ်ပါတယ်။ခန္ဓာအသိသိအောင်ကြိုးစားပြီးတယ်ဆိုတာဝိပဿနာတရားအားထုတ်ရမယ်လို့ပြောတာ။အဲဒီလိုဝိပဿနာတရားလို့အားထုတ်ကြလို့ရှိရင်သန္တရာမလို့ကြောင်းသည်သန္တရာကိုလွတ်စေနိုင်တယ်သန္တရာမလွတ်စေနိုင်တယ်။ဒါကြောင့်မလို့ပဋိစ္စသမုပ္ပါဒ်တရားဆိုတာနာလဲနာရမယ်ကျင့်လဲကျင့်တာ။သာပဋိစ္စသမုပ္ပါဒ်ကဒီခန္ဓာပဋိစ္စသမုပ္ပါဒ်ဖြစ်အောင်ကြိုးစားပြီးသာပရိစ္ဆသမုပ္ပါဆိုတဲ့အပြင်ပမှာရှိနေတဲ့ကြောင်းကျိုးဆက်သမုပ္ပါဒီတော့ခန္ဓာပရိစ္ဆသမုပ္ပါဆိုတဲ့မိမိတို့ရဲ့ခန္ဓာပါအဲဒီကြောင်းကျိုးဆက်သမုပ္ပါဒီတကယ်ရှိနေပါလားဒါကိုသိပြီးကြိုးစားပြရမယ်ဒါကိုဘုရားဆရာတော်ဘုရားကြီးကကြည့်ရပြီးတော့အလွယ်ကျန်ပါသိစေအပ်သည်သန္တရာမတ်တို့ကြောင်းဒီလိုပါကြတာအဲဒီတော့မူလတရားဆိုတာကဝိဇ္ဇာနဲ့တဏ္ဍာဘလိုရဲတော့သစ္စာတကုသရကဒုက္ခသစ္စာသမုဒိယသစ္စာ သမုဒိယသစ္စာဒုက္ခသစ္စာသမုဒိယသစ္စာဒုက္ခသစ္စာဒါသစ္စာလေးခုသွားဆိုတာကဘယ်သူတွေလဲလို့ပြင်အတေးကြောင်းတတ်တော်ပစ္စုပန်အကျိုးတတ်တော်အတော်လေးခုဆိုတော့အုပ်စု၄ခုနဲ့လည်းပဲသာသာကျင့်နေရပါလေ။နောက်တစ်ခါအင်္ဂါ၁၂ပါးဆိုတာလည်းရှိပါလေ။အင်္ဂါ၁၂ပါးအင်္ဂါ၁၂ပါးဆိုတာကဝိဇ္ဇာသင်္ခါရဝိညာဏယုတ်သလားယရဏခန္ဓာဝေဒနာတဏှာဥပါဒံကမ္မဘဝသာတိသရမရဏတကယ်ကတော့အင်္ဂါ၁၂ပါးနေတဲ့ရည်ထွက်မယ်ဆိုရင်တော့ဘဝပါနော်ကမ္မဘဝလည်းပါတယ်ဥပါဒိဘဝလည်းပါတယ်ဒါကြောင့်လည်းဘဝလို့ရည်ထွက်တာ။သင်္ခါရ17ပါးတရားကုန်များနေတဲ့သုံးပါးအစနေရမူလကိုသုံးပါးနဲ့ကာလသုံးပြန်။သုံးပါးအစဆိုတာကမိမိတို့ရဲ့တဏ္ဍာမှာစက်စက်ပြီးတော့သွားတာကိုအစလို့ခေါ်တယ်။ပါဠိလိုတော့တန်တီးလို့မြန်မာလိုဆိုတော့အစပ်အဲ့ဒီအစပ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်တရားနှစ်မျိုးနဲ့တစ်မျိုးနဲ့လည်းပဲစပ်ပါလားဘဝတစ်ခုနဲ့တစ်ခုလည်းပဲစပ်ပါလားအဲ့ဒီတော့ဟောဒီရှစ်တော်ကိုပဲတစ်ခုချင်းတစ်ခုချင်းစပ်ပြီးတော့ကြည့်လိုက်မယ်ဆိုရင်မူလနဲ့ဖြာသတ္တပတ်တဲ့အဲ့ဒီမူလနဲ့ဖြာဒီနဲ့လည်းစပ်လို့ရတယ်ပဲမူလနဲ့ဖြာဒီနဲ့စပ်ကြည့်လိုက်မယ်ဆိုရင်မူလတရားစရာကအဝိဇ္ဇာနဲ့အဝိဇ္ဇာစရာကဘယ်တရားမှာပါတဲ့အဝိဇ္ဇာနဲ့ပြီးတော့နံပါတ်၁ကွယ်မှာပါတဲ့အဝိဇ္ဇာအဲဒီအဝိဇ္ဇာတရားကနံပါတ်၁ကွယ်နံပါတ်၁ကွယ်ဆိုတာအတိတ်အတိတ်သံသရာမှာအဝိဇ္ဇာတရားကကြီးဆိုခဲ့တယ်ပါဠိလိုတော့ပုပ္ပန္နကောတိသံသရာရဲ့ရှင်းပိုင်းမိမိတို့ရဲ့ဘဝလုံခဲ့တဲ့အတိတ်ကာလအားလုံးသည်အဲ့ဒါနံပါတ်1ကိုချက်မှာပါတယ်လို့မှတ်လိုက်။လုံခဲ့တဲ့ကာလအတိတ်ကာလအာလုံးဒီနံပါတ်1ကိုချက်မှာပါတယ်။အဲ့ဒီအတိတ်ကာလအာလုံးမှာရုပ်တွေရှိတယ်၊သံတွေရှိတယ်၊ခန္ဓာတွေရှိတယ်။နံပါတ်1အကွယ်ထက်မှာပါတယ်တရားတွေလည်းပဲရှိတာပဲ။နံပါတ်1ခေါ်တဲ့မှာရှိတာပဲနော်။ခန္ဓာ၅ပါးကမရှိခဲ့ဘူးလားရှိခဲ့ဘူးလား။ရှိခဲ့ဘူးလားပဲ။နံပါတ်3အကွယ်ထက်မှာပါတဲ့တရားတွေကိုတိတ်တုံကမရှိခဲ့ဘူးလားရှိခဲ့ဘူးလားဒါလည်းရှိခဲ့ဘူးလားနံပါတ်4အကွယ်ထက်မှာပါတဲ့ဇာတိသရမရဏတွေကိုတိတ်တုံကမရှိခဲ့ဘူးလားရှိခဲ့ဘူးလားဒါလည်းရှိခဲ့ဘူးလားအဲဒီတော့ဘယ်ဘုံဘယ်ဘုရားဘယ်ဌာနရရောက်ဟောဒီပရိသတ်ဘုံပါတရား7ပါးကတော့ရှိနေကြတယ်အတူတူရှိနေကြတာနော်အတိတ်တုံကလည်းဘယ်နှပါးနဲ့နေခဲ့ရတော့7ပါးပဲ7ပါးနဲ့နေခဲ့ရတာပြစ္ဆောဘာမှလည်းမနှပါးနဲ့တရားတာတော့ဒီ7ပါးပဲဖြစ်နေကြတာပဲအနာဂတ်ကာလကျတော့လည်းပရိစ္ဆေသမုပ္ပါဒိယမနှပါးနဲ့နေရမှာလေ7ပါးပဲနေရမှာဘဝတစ်ခုຢာတိုင်းຢာတိုင်းအဲ့ဒီဘဝမှာပရိစ္ဆေသမုပ္ပါဒိယမနှပါးတော့အဝိဇ္ဇာသင်္ခါရသရာကအကြောင်းဝိညာဏယုတ်သလားယရဏခန္ဓာဝရဏသရာကအကျိုးတဏှာဥပါဒခံသရာကအကြောင်းဇာတိသရာဝရဏသရာကအကျိုးနော်အကြောင်းအနေနဲ့အကျိုးအနေနဲ့ဖွဲ့ပြီးတော့ဒီလိုဟောထားတာပေါ့ဒါပေမဲ့လို့ဘဝတစ်ခုမှာအကြောင်းတရားတွေရှိသလိုအကျိုးတရားတွေတော့မရှိဘူးလားရှိလားအကျိုးတရားတွေလည်းရှိတာပဲအကြောင်းတရားတွေလည်းရှိတာပဲအဲ့ဒါတော့ရှိခဲ့တဲ့အတွက်အတိတ်ကာလကပရိစ္ဆေသမုပ္ပါဒိယဘယ်နှပါးနဲ့နေခဲ့ရတယ်လဲမေးဘယ်လိုပြောမလဲတကယ်ရတော့7ပါးနဲ့နေဘုသန္တရာရှိမင်းသောတဲ့ဒုက္ခာဃသဖြစ်သည်ကတတ္တပဟုတ္တပထုံသောဒံယုံနှစ်သိအပြည့်လေးလုံးတတ္တပဟုတ္တပထုံသောဘလူပဲဖြစ်ဖြစ်တတ္တဝါကတည်းကဓာတ်တော်တိုင်းကြီးလိုက်တယ်ဆိုလို့ရှိရင်ဒံယုံနှစ်သိအပြည့်လေးလုံးသံတရားနဲ့ယုံတရားအရိဒံတရားယုံတရားကိုကျင့်ကြလိုက်တော့ရေဝိဇာထုံမပြည့်ရင်သရဗရဏသုံးကြသည်အဝိဇ္ဇာကနေသရဗရဏအထီတရားဆက်တပါဓမ္မအပြဆက်တပါကိုဤကားလူပြီးဒီလေးတပဲ့အထင်လွဲလျက်တဝဲလီဒီဝန်းစီ
ဘယ်ဘောကဘယ်ဘဝဘယ်သန္တာဘာပဲဖြစ်ဖြစ်ဒီတရား၁၂ပါးရှိတယ်။အဲဒီတရား၁၂ပါးကိုပဲလူလို့ခေါ်တယ်၊နတ်လို့ခေါ်တယ်၊ပဉ္စကတိသံလို့ခေါ်တယ်၊ကြောင်ကြမိမလို့ခေါ်တယ်။တကယ်တမ်းကျတော့တရားဘယ်နှပါးတဲ့ဒီတရားတော့တရား၁၂ပါးတဲ့ဒီတရားဆိုပဲသန္တာသာကရယတိအဖြစ်တရား၁၂ပါးနဲ့ပေါ်ရတယ်၊ပေါ်ရမှနေတာခင်ဗျာ။ဒါပေမဲ့လို့ဒီနေရာမှာပရိသတ်ဘုံပါတရားတော့မှာမျက်စာပြတဲ့ကိစ္စတော့ပြကြည့်ကဆန္ဒပါလုံးဖြစ်ခဲ့ဖို့ပြင်မဲ့လို့လည်းပဲလိုတာလိုတာလေးတွေကောက်ရွေးထုတ်ပြတာနော်လိုရာလိုရာလေးတွေကောက်ပြီးတော့ရွေးထုတ်ပြတာဖြစ်တာကတော့ဆန္ဒပါဆန္ဒပါလုံးဖြစ်တာအမျိုးသားတရားရဲ့ဆန္ဒပါလည်းဒီဆန္ဒပါပဲအမျိုးသမီးလည်းဆန္ဒပါခွင့်ချက်ကတိစ္ဆာလည်းဆန္ဒပါလူရည်သားတွေပြပါလည်းဆန္ဒပါအားလုံးကဆန္ဒပါရှိတယ်ဒါပေမဲ့လို့ဒီနေရာမှာတော့လူတော်ကိုရွေးကောက်ပြီးတော့ထောက်ပြလိုက်တဲ့အခါကျတော့အတိတ်တုန်းကအဝိဇ္ဇာနဲ့တက်ခါလာ။ဆန္ဒပါလုံးဖြစ်ပေမဲ့လို့ဒီနှစ်ပါးကိုလည်းဆွဲထုတ်ပြီးပြန်လိုက်။တစ်ပါးတည်းရှိတာတော့မဟုတ်ပါဘူး။ဆန္ဒပါလုံးဖြစ်တာ။ဒါပေမဲ့လူကျင်တာကဘာလူကျင်တာလဲလို့ပြီးတော့ပစ္စုပန်ကိုဝတင်ထားလိုက်။လက်ရှိဘဝကိုဝတင်ထားလိုက်။လက်ရှိဘဝကိုမတင်ထားပြီးတော့ဟောတို့လက်ရှိဘဝမှာခန္ဓာကားပါလာရတယ်။အဲ့ဒီခန္ဓာကားပါဘာကြောင့်များရပါလိမ့်မလဲဆိုတော့အတိတ်လှမ်းပြောကြည့်လိုက်မယ်ဆိုလက်ရှိခန္ဓာကားပါကအကျိုးတရားအတိတ်ကဖြစ်ခဲ့တာကအကြောင်းတရားအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့အကြောင်းကျိုးဆက်သွယ်မှုကလေးကိုကွက်ပြီးတော့ကြည့်လိုက်တာဟုတ်ပါဘူး။ဘာကိုကွက်ပြီးတော့ကြည့်လိုက်တော့ကြောင်ကြောဆက်သွယ်ဖို့ကလေးကိုကွက်ပြီးတော့ရှင်းလိုက်တဲ့အခါကျတော့ဒီပစ္စုပန်ဘဝခန္ဓာ၅ပါးလာရအောင်အတိတ်တုန်းကဝိဇ္ဇာနဲ့သင်္ခါရတရား၅ပါးကကျေစုပြုပစ်လိုက်တာပါဒီလိုရွေးထုတ်ပစ်လိုက်တာကျန်တာတွေမယူတော့ခြံထားလိုက်မရှိတော့လားပြီးတော့မဟုတ်ဘူးရှိတယ်ခန္ဓာ၅ပါးလည်းရှိတာပဲသဏ္ဍာန်ဥပါဒကံဒီလည်းရှိတာပဲအတိတ်တုန်းကဇာတိသရပါရဏဒီလည်းရှိတာပဲရှိပြီရှိကြတော့လည်းပဲလူကျင်တာကသောလုံးတဲ့ပြစ္ဆောက်ပါခန္ဓာကားပါရာကျင့်အကြောင်းတရားကလေးကိုလို့ချင်တာအဲ့ဒီအကြောင်းတရားကလေးကအဝိဇ္ဇာနဲ့သင်္ခါရဒါကြောင့်မလို့အတိတ်တုန်းကဝိဇ္ဇာနဲ့သင်္ခါရသည်ဧကတရားနှစ်ပါးဆိုပြီးဒီလိုပြထားလိုက်တာအဲ့ဒီဓာရီတရားနှစ်ပါးပြထားတော့ဟောပြစ္ဆောက်ပါဘဝရောက်လာတဲ့အခါကျတော့ပြစ္ဆောက်ပါကအကြောင်းနဲ့အကျိုးတစ်မျိုးရှိတယ်အကျိုးတရားကဝိညာဏယောသလာယရဏခန္ဓာဝိရဏအကြောင်းတရားကသနာဥပါဒကံဟုတ်တယ်မလားအကြောင်းနဲ့အကျိုးပေါင်းလိုက်တော့၈ပါးရှိတာဗျာ၈ပါးတော့အကျိုးတရားကဘယ်ပါ၅ပါးအကြောင်းတရားကဘယ်ပါအားလုံးပေါင်းလိုက်တော့၈ပါးရှိအဲ့ဒီ၈ပါးရှိတဲ့နေရာမှာဘာဖြစ်လို့အကျိုးတရားကိုရင်ပြတယ်လဲဆိုတော့အတိတ်အကြောင်းနဲ့ဆက်သွယ်လိုက်တာဒီအကျိုးတရားကဆက်သွယ်လိုက်တာအကြောင်းကိုဆက်ပေးလိုက်တယ်အတိတ်ကအကြောင်းဆိုရင်ပြစ္ဆုတ်ပါကအကျိုးအကြောင်းနဲ့အကျိုးဆက်တာအဲ့ဒီတော့ဆက်တဲ့နေရာပြကြည့်တဲ့အခါကျတော့အကြောင်းကိုအရင်ပြပြတာအကိုရင်ပြတော့အကျိုးကိုရင်ပြပြတာအဲ့ဒီအကျိုးသည်တခြားကြောင့်ဖြစ်တာလားဒီအကြောင်းကြောင့်ဖြစ်တာလားအတိတ်အကြောင်းဒီဟုသောတရားကြောင့်ပြစ္ဆုတ်ပါအကျိုးတရားတွေဖြစ်တယ်ဒါကြောင့်အကျိုးတရားကိုရင်ပြပြတာအဲ့ဒီအကျိုးတရားတွေပြလိုက်တော့လည်းဒီအကျိုးတရားတွေကမှဇာတိသရဝဏကိုမပါဘူးလားပါကလည်းပါလာပဲပါပြီမဲ့လို့လည်းပဲသူရဟောစေရဒီနေရာမှာဇာတိသရမဏေကမထည့်ဘူးပါတော့ပါတယ်ရှိတော့ရှိတယ်မထည့်ဘူးเนาะမထည့်ပေမဲ့လို့ဒီတရားတွေမပါဘူးလားပြီးတော့ပါတာပဲဒီခန္ဓာကားပါပြစ္ဆုတ်ပါခန္ဓာကားပါဖြစ်တာသည်ဇာတိပြစ္ဆုတ်ပါခန္ဓာကားပါပြတ်သွားတာသည်မရဏအဲဒီပြစ္ဆုတ်ပါခန္ဓာကားပါပြတ်မလို့ဥတည်နေတာသည်သရဒါဓာတိသရပါရဏလည်းပါပါတော့ဒါပေမဲ့လို့ဒီနေရာမှာဟောစဉ်အားဖြင့်ဝိညာဏယောသလာရဏဖတ်တာဝရဏဆိုတဲ့ဒီတရား၅မျိုးကိုပဲကွက်ပြီးတော့ဟောလိုက်တာ။ဘုန်းကြီးတို့စာရီထဲမှာဒေသတ္တကမဥပတိကမလို့ပြောရှိတာ။ဒေသတ္တကမတော့ဥပတိကမလို့ဒေသတ္တကမဆိုတာကဟောတာဥပတိကမကဖြစ်တယ်။ဖြစ်တာအနေနဲ့ပြောမယ်ဆိုရင်တော့ဓာတိသရပါရဏကဖြစ်တယ်ဟောတာအနေနဲ့ပြောမယ်ဆိုရင်တော့ဇာတိသရပါဏချက်ကိုဟောဖို့ဝိညာဏယောသလာရဏဖတ်တာဝရဏတရား၅မျိုးပဲဟောတယ်။ဘာဖြစ်လို့ဟောတယ်လဲ။မြတ်စွာဘုရားကဒီနေရာမှာဒီနေရာ၅မျိုးကိုပဲ ကြီးဝဲပြီးတော့ဟောထားတာမြတ်စွာဘုရားရဲ့အာဘောကြောင့်မြတ်စွာဘုရားရဲ့ကြီးဝဲခြင်းမြတ်စွာဘုရားကဒီနေရာမှာဒီနေရာ၅မြို့ပဲလုပ်အပ်လို့ဒီနေရာ၅မြို့ပဲဟောထားတာကျန်တာတွေဘယ်လိုအပ်လို့အဲ့ဒီတော့ဒေသနာတော်အလိုရဘုရားရှင်ကလိုရင်လိုတော့ပဲပေါ်တယ်ဒီနေရာမှာဒီလိုလိုလို့ဒီအတိုင်းလိုလို့ဒီအတိုင်းပဲဟောတယ်တခြားနေရာကျတော့ဟိုလိုလိုတဲ့အခါကျတော့လည်းဟိုလိုဟောလိုက်တာဒါတွေကိုဆက်သပ်ပြီးတော့ရှင်းလိုက်ပါအတိပ္ပယ်ကပေါ့အဲ့ဒီတော့ဒီနေရာမှာဘုရားရှင်ကဒီငါးငါးပါးပဲဟောထားတာဖြစ်တဲ့အတွက်ငါးပါးပဲတွေ့နေရတာပဲအဲ့ဒါတွေကဗာတရားတွေလည်းပြီးတော့ဝိညာဉ်၊ဉာဏ်ယုံ၊သာလာယရဏ၊ခန္ဓာဝိရဏ။အကြောင်းတရားတွေလား၊အကျိုးတရားတွေလား။သူရဲ့အကြောင်းကဘာမှဖြစ်ခဲ့တော့အတိတ်ဒုက္ခဖြစ်ခဲ့တယ်။အဲဒီအကြောင်းတရားတွေမျိုးမျိုးရှိတဲ့အထက်မှာလည်းပဲအဓိကဆက်ကောက်ပြီးတော့ခရီးကဟောလိုက်တယ်။ဘလို့လဲဘလို့ပါလဲ။အဝိဇ္ဇာနဲ့ဒိဋ္ဌကဒီတရားတစ်ပါးကိုဆက်ပြီးတော့ကောက်ပါလိုက်။ဘာဖြစ်လို့အဲဒီတရားတစ်ပါးကိုဆက်ပြီးတော့ဟောလိုက်ရလဲ။ဟောလိုက်ရတယ်လဲဆိုရင်အဝိဇ္ဇာနဲ့တဏ္ဍာမူလနှစ်ဖြာရှိတဲ့အထက်မှာအတိတ်သန္ဓရာကအဝိဇ္ဇာတရားကကြီးစိုးနေတယ်အတိတ်သန္ဓရာကဗျာကကြီးစိုးတော့အနာဂတ်သန္ဓရာကျတော့တဏ္ဍာတရားကကြီးစိုးတယ်ဟုတ်တယ်မလားအတိတ်သန္ဓရာကဘယ်လိုကကြီးစိုးတော့အနာဂတ်သန္ဓရာကဘယ်လိုကကြီးစိုးတော့ဒီလိုတော့မိမိရဲ့ရောဆက်တရားကဒီနေရာပေါ့ဟုတ်တယ်မလားမိမိရဲ့ရောဆက်တရားကဒီနေရာမိမိတို့ဖြတ်ဆန်းလာခဲ့တဲ့အတိတ်မှာဘယ်လိုကြီးဆုံးနေတော့မရောသေးတဲ့အနာဂတ်ကာလအတွက်ဘယ်လိုကကြီးဆုံးနေတော့တဏ္ဍာကကြီးဆုံးတယ်တဏ္ဍာကြီးဆုံးတယ်လို့ဆိုတာအဝိဇ္ဇာမပါဘူးလို့ဆိုတာပါနော်အတိတ်တုန်းကလည်းအဝိဇ္ဇာကြီးဆုံးတယ်လို့ပြောတာတဏ္ဍာမပါဘူးလို့ပြောတာတဏ္ဍာပါဟုတ်တယ်မလားအဲ့ဒီတော့အတိတ်ကာလကအဝိဇ္ဇာကြီးဆုံးတယ်ပြီးတော့ပြစ္ဆုတ်ဘဝကခန္ဓာ၅ပါးရတယ်အနာဂတ်ဘဝဘုရားကိုတဏ္ဍာကနေပြီးတော့ကြီးဆုံးပြီးတော့တောင်းယူပြီးတော့အနာဂတ်ကိုပို့နေတယ်။ကဲဒီနေရာရောက်သွားပါပြီ။ဒီနေရာရောက်သွားလို့ဒီနေရာကိုပြစ်ဆုံးပါလို့သဘောထားမယ်ဆိုရင်သူသည်အတိတ်ဖြစ်ရမှာပေါ့။ဟုတ်တယ်မလား။ဟောဒီနေရာကိုပြစ်ဆုံးပါလို့သဘောထားရင်သူသည်ဘာဖြစ်မလဲ။အတိတ်ဖြစ်ရမှာ။အဲ့ဒီလိုဆိုရင်အတိတ်လို့ဆုံးလိုက်ကြတဲ့သူကတဏ္ဍာနေရာမှာပြုထားတာ။အဝိဇ္ဇာပဲထားတာ။နော်အဝိဇ္ဇာနဲ့တဏ္ဍာတပါရှိပြီရှိနေတော့လေအတိတ်လို့ဆိုရင်အဝိဇ္ဇာပဲနော်အတိတ်လို့ဆိုရင်အတိတ်သန္ဓရာမှာဘယ်လိုသိခဲ့တော့အဝိဇ္ဇာမသိခဲ့တော့အနာဂတ်သန္ဓရာမှာဘယ်လိုကပို့ပြီးတော့တဏ္ဍာကပို့ပြီးတာခန္ဓာရင်အတိတ်အတိတ်ပြီးဆောက်ပြီးတာတဏ္ဍာကာကာရကဒိဋ္ဌောတိပုဏ္ဏကိဟာတာကံသည်ဘုရားရှင်ကလည်းဟောခဲ့တယ်နော်အနာဂတ်အတွက်ခန္ဓာရင်အတိတ်အတိတ်ပြီးဆောက်ပြီးတာဒီတဏ္ဍာအဲ့ဒီတော့ဒီတဏ္ဍာလေးဘယ်နေရာမှာသူကအများနဲ့ထိုင်လဲလို့ပြောပစ္စုပ္ပန်မှာအများနဲ့ထိုင်ဘယ်နေရာမှာထိုင်တော့ပစ္စုပ္ပန်ကနေပြီးတော့အနာဂတ်အတွက်သူကခန္ဓာရင်အတိတ်အတိတ်တွေရအောင်ပုတ်ဖို့ပေးတယ်အနာဂတ်တဏ္ဍာဒီလိုမလားအေးဟောဒီနေရာမှာခန္ဓာ၅ပါးရသွားပြီခန္ဓာ၅ပါးရလာတော့ဟောဒီနေရာကိုပစ္စုပ္ပန်လို့သဘောထားလိုက်ပစ္စုပ္ပန်လို့သဘောထားလိုက်ရင်တော့မရတော့ချက်လက်တတ်ပြီးအနာဂတ်ပါနော်ဒါကဖြစ်ပြီးသားဆိုတော့အတိတ်ဖြစ်သွားတာဟုတ်တယ်မလားဒါကဘိသဗ္ဗလို့သဘောထားရင်လေဒါကဘာတော့အတိတ်ဖြစ်သွားတာအတိတ်လို့ပြောလိုက်တာတဲ့ဒီကိစ္စနဲ့တဏှာဥပါဒါကံစရစကလုံးပေါင်းလုံးနေရဘုရုထက်အဝိဇ္ဇာနဲ့သင်္ခါရထက်လိုက်ရပါမယ်ဟုတ်တယ်မလားဖြစ်နေတာတရားကားမျိုးဖြစ်နေတာမလားအတိတ်လို့ပြောလိုက်တာတဲ့ဒီကိစ္စနဲ့အဝိဇ္ဇာနဲ့သင်္ခါရစကလုံးနဲ့စကလုံးထက်လိုက်ရပါပစ္စုပ္ပန်လို့ပြောလိုက်တာတဲ့တပြိုင်တည်းကဏ္ဍဥပါဒံဘဝတရားသုံးခုထည့်လိုက်ရမှာနော်အဲဒီတော့နာမည်လေးတွေလဲလဲလဲလဲပြီးတော့ထည့်သွားဟုတ်တယ်ပေါ့နော်ဟောရီကွက်တယ်ဟောရီကွက်တယ်ဒီနာမည်ဟောရတိပစ္စုပ္ပန်ဟောရတိသာကနော်လောလောဆယ်ရောက်တဲ့ကဟောရီတရားဟောရကမရောက်သေးတဲ့ကဲလောလောဆယ်ဟောရီတရားရောက်သွားပြီဆိုကြပါစို့အဲဒီတရားရောက်သွားပြီဆိုလို့ရှိရင်သာရိတ္တမန္တရသကလုံးနှလုံးနေရာမှာဘယ်သကလုံးနေထက်တယ်ဝိညာဏယောသလာယရဏသတ္တဝန္တဒီသကလုံးကားလို့လဲထည့်လိုက်တာဘာဖြစ်လို့လဲဆိုတော့ပစ္စုပ္ပန်ပစ္စုပ္ပန်လို့ပြောတိုင်းပြောတိုင်းဝိညာဏယောသလာယရဏသတ္တဝန္တဒီသကလုံးကားပြောနေတယ် ဒါရဏသရမရဏပဲရောက်ပါမယ်အနာဂတ်တစ်ခါရောက်ပါမယ်နော်တစ်သည်အတိတ်ဆိုရင်နှစ်သည်ပစ္စုပန်သုံးသည်အနာဂတ်နှစ်သည်အတိတ်ဆိုရင်သုံးသည်ပစ္စုပန်လေးသည်အနာဂတ်မရွေးဘူးလားရွေးကဲနောက်တစ်ခါသုံးသည်အတိတ်ဆိုရင်လေးသည်ပစ္စုပန်၅သည်အနာဂတ်တရားရွေးသွားတယ်နော်အဲ့ဒီတော့အတိတ်ဆိုတဲ့နာမည်ပုံနေရှိရလားမရှိဘူးရွေ့ရွေ့သွားတယ်ပိဿောပန်ဆိုတဲ့နာမည်ပုံနေရှိရလားရွေ့ရွေ့သွားတယ်အနာဂတ်ဆိုတဲ့နာမည်ပုံနေရှိရလားအဲ့ဒီတော့လည်းရွေ့သွားပြီးတော့ကဲနာမည်၅ခုပဲစိတ်လို့ပြောလိုက်တယ်ဆိုရင်ပေါ့နာမည်၆ခုဖြစ်တယ်ပိဿောပန်ဖြစ်သွားမှာပဲနာမည်ခုကအနာဂတ်ကဲနာမည်၆ကိုအတိတ်လို့ပြောမယ်ဆိုရင်ပေါ့နာမည်ခုသည်ပိဿောပန်နာမည်၈သည်ဒီလိုဆိုတော့အတိတ်ဆိုတဲ့နာမည်လေးကပုံသင်မှာပါပဲ။ပြစ္ဆောဘာဆိုတဲ့နာမည်ကတော့ပုံသင်ဟုတ်ရဲ့။အနာဂတ်ဆိုတဲ့နာမည်ကတော့ပုံသင်ဟုတ်ရဲ့လား။ရွတ်ရွတ်ရွတ်ရွတ်သွား။အဲဒါလို့ရွတ်သွားတဲ့အားလျော်ဆိုဒီမှာလည်းရွတ်သွားတာ။အတိတ်ဆိုတဲ့နာမည်နဲ့သုံးမယ်ဆိုရင်ဝိဇ္ဇသင်္ခါရလို့မှတ်လိုက်။ပြစ္ဆောဘာဆိုတဲ့ပြစ္ဆောဘာအကြောင်းဆိုတဲ့နာမည်နဲ့သုံးမယ်ဆိုရင်တဏှာဥပါဒကံလို့မှတ်လိုက်။နော်။အဲဒီတော့အတိတ်ဆိုတဲ့နာမည်နဲ့သုံးမယ်ဆိုရင်တဏှာတွေဘလောက်ပဲဖြစ်ခဲ့ဖြစ်ခဲ့ဥပါဒဏ်တွေဘလောက်ပဲဖြစ်ခဲ့ဖြစ်ခဲ့ဘယ်နဲ့နဲ့ပဲဘယ်နဲ့မနဲ့ပဲပြောမလဲအဝိဇ္ဇာသင်္ခါရဆိုတဲ့နည်းပဲပြောမှာနော်ပြစ္ဆုတ်ပါအကြောင်းအနေနဲ့ပြောမယ်ဆိုရင်ဝိဇ္ဇာတွေဘလောက်ပဲရှိရှိသင်္ခါရတွေဘလောက်ပဲရှိရှိဘယ်နဲ့မနဲ့ပဲစကားပြောမလဲတဏှာဥပါဒကံဆိုတဲ့နည်းပဲစကားပြောရမှာပဲဘယ်လိုမှလားထိုနည်းကလည်းယောတရားကလည်းပြစ္ဆုတ်ပါအကြောင်းအနာကအကျိုးနှစ်မျိုးရှိတယ်ပစ္စဝါအကျိုးဆိုရင်ဘယ်နာမည်နဲ့ပြောမလဲအနာဂတ်အကျိုးဆိုဘယ်နာမည်နဲ့စကားပြောမလဲဓာတိသရမရဏနဲ့ပဲစကားပြောအောင်ပါအဲ့ဒီအနာဂတ်အကျိုးကမရောက်သေးတော့အနာဂတ်ဟုတ်တယ်မဟုတ်လားကဲရောက်လာပြီဘာဖြစ်မလဲပစ္စဝါဖြစ်သွားရောက်လာတဲ့အချိန်ကျတော့ဘာဖြစ်သွားတော့ပစ္စဝါဖြစ်သွားရင်ဓာတိသရမရဏသကလုံးတစ်လုံးသာပြုတ်တယ်ဝိညာဏယောသာလယရဏခသဘဒီလိုလဲထည့်သွားတာဒါသာတိနဲ့သံဃာနာပဲပို့လိုက်မယ်ဟိုမရောက်သေးတဲ့အခွက်ပို့ရမှာဟုတ်တယ်မလားမရောက်သေးတဲ့အခွက်ပို့အဲ့ဒီမရောက်သေးတဲ့အခွက်ကိုလည်းရောက်လာခဲ့ပြီဆိုရင်ဓာတိသရပရဏကိုဖြောင်းဘလို့ထည့်မလဲဝိညာဏယောသာလယရဏခသဘရဏထည့်ဓာတိသရပရဏပဲပို့မလဲနောက်တနည်းအောင်ပို့လိုက်ဟုတ်တယ်မလားအဲ့ဒါခေါ်စင်ကိုပြောတာဖြစ်စင်ကိုဖြစ်တဲ့ကတော့ဘယ်ဘဝပဲရောက်ရောက်ဘဝတစ်ခုလုံးမှာဟောရတရားဆယ်ပါးလုံးဖြစ်နေတာနော်ဘယ်ဘဝပဲရောက်ရောက်ရောက်တဲ့ဘဝမှာတရားဘယ်ပါးဖြစ်နေတော့ဆယ်ပါးလုံးဖြစ်နေတာတူတူဖြစ်နေတာဟောနေကြတော့တဏ္ဍာယပါတိတာလို့ခေါ်တာမြတ်စွာဘုရားရည်ွယ်တဲ့တဏ္ဍာယတာရည်ွယ်ချက်ပါတိတာတာကပြောတယ်မြတ်စွာဘုရားကအနာဂတ်ကိုရည်ွယ်ပြီးတော့ဒီသကလုံးသုံးခဲ့ရင်အနာဂတ်ရောက်တဲ့ရောက်တိုင်းဒီသကလုံးပဲဖြစ်ရတယ်နော်မြတ်စွာဘုရားကပိဿောပံကိုယူလာပြီးတော့ဒီသကလုံးသောင်းခဲ့တဲ့အတွက်ပိဿောပံဖြစ်တဲ့ဖြစ်တဲ့ဒီသကလုံးမဖြစ်ရဒီလိုမလားမြတ်စွာဘုရားကအတိတ်ကိုယူလာပြီးတော့အဝိဇ္ဇာသင်္ခါရလို့ပြောခဲ့တဲ့အတွက်အတိတ်ဖြစ်သွားတိုင်းဖြစ်သွားတိုင်းအဝိဇ္ဇာသင်္ခါရလို့လည်းသဘောပါနော်အဲ့ဒါကြောင့်မလို့ဟာအတိတ်တော့ကတော့အဝိဇ္ဇာရှိတယ်ပိဿောပံမှာအဝိဇ္ဇာမရှိဘူးလို့ဒီလိုသွားပြောလို့မရအားလုံးကဒီလိုဖြစ်နေရကဲကောင်းပြီအဲ့ဒီတရားတွေဆက်ဆက်ပြီးတော့သွားလိုက်တဲ့အခါကျတော့အဝိဇ္ဇာနဲ့တဏ္ဍာကိုသင်္ဟာရှင်ကတဲပဲဖွဲ့ပြီးတော့ခေါ်ခဲ့တယ်ဟုတ်အဝိဇ္ဇာကိုဘယ်နဲ့ပဲမှခေါ်ခဲ့တော့အတိတ်အတိတ်ဆိုတော့ဘယ်ရဲ့အကြောင်းလဲလို့ပြီးတော့ပစ္စုပ္ပန်ရဲ့အကြောင်းတဏ္ဍာကိုဘယ်နဲ့ပဲမှခေါ်ခဲ့တော့ပစ္စုပ္ပန်ဘယ်လိုရဲ့အကြောင်းတော့အတိတ်ရဲ့အကြောင်းအနာဂတ်ရဲ့အကြောင်းဘယ်လိုရဲ့အကြောင်းတော့အနာဂတ်ရဲ့အကြောင်းဒီလိုဖတ်ပြီးတော့ဟောတာအဲ့ဒါပစ္စုပန်ပစ္စုပန်လို့ဆိုမဲ့ဘဝအနေနဲ့လားပစ္စုပန်ပေါ့ဖြစ်လာတဲ့သဘောတရားအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့လောလောဆယ်ဖြစ်စေကသင်္ခါရ၅ပါးအဲ့ဒီခန္ဓာ၅ပါးတော့ဘာပဲဟောဒီမှာတခုချင်းတခုချင်းရည်သွက်နေလို့ပြောရအောင်တခုချင်းတခုချင်းရည်သွက်နေလို့ပဲဆိုလို့ရှိရင်ဝိညာဉ်ကအတိတ်ဝိညာဉ်ကပစ္စုပန်ဆိုရင်ဉာဏ်ယောက်ကအနာဂတ်ဖြစ်နေတာနော်တခုချင်းတခုချင်းပြောရတယ်ဉာဏ်ယောက်ကပစ္စုပန်ဆိုရင်သာလရဏကအနာဂတ်ဖြစ်နေတာတခုပြီးမှတခုဖြစ်နေတာဟုတ်ဒါလည်းပဲဘုရားရှိရဲ့တဏှာရပါတိကြဟောစဉ်ဟောစဉ်အနေနဲ့ပြောလိုက်တဲ့အခါကျတော့ဝိညာဉ်ပြီးမှ နာယောဟောရယ်နာယောပြီးမှသလာရဏဟောရယ်သလာရဏပြီးမှသတာဟောရယ်သတာပြီးမှဝေဒနာဟောရယ်အခုချင်းတစ်ခုချင်းဟောရယ်တပြိုင်တည်းပါဇက်ကနေပြီးတော့သကလုံးကိုအကောင်လုံးသုပြုံထွက်သွားလို့တရားထွန်းနေပြီလားဘာပဲသာရေးနေကြတဲ့ဝိညာဉ်ဆိုတဲ့သကလုံးလေးရေးပြီးမှနာယောဆိုတဲ့သကလုံးရေးရတပြိုင်တည်းမှာသလုံးကားလို့တပြိုင်တည်းရေးလို့ရတာမရနာယောတရသကလုံးလေးပြီးပါသလာယရဏသလာယရဏပြီးပါသတာသတာပြီးပါဒါဟောတဲ့အနေနဲ့တစ်ခုပြီးတစ်ခုဟောတာဒါကြောင့်မလို့ဝိညာဉ်ကြောင့်နာယောဖြစ်တယ်နာယောကြောင့်သလာယရဏဖြစ်တယ်ဒီလိုပဲအကြောင်းကျဆက်တယ်သွားလိုက်တာအဲ့ဒီအကြောင်းကျဆက်တာမျိုးကိုကြည့်လိုက်တော့ဝိညာဉ်ကြောင့်နာယောဖြစ်တယ်ဆိုတော့ဝိညာဉ်ကရင်ဖြစ်ပြီးတော့နာယောကနောက်မှဖြစ်တယ်ဆိုတဲ့အဓိပ္ပာယ်နော်မရဘူးလားရပါနာယောကြောင့်သာလရဏဖြစ်တယ်ဆိုတော့နာယောကယဉ်ဖြစ်ပြီးတော့သာလရဏနောက်မှဖြစ်တယ်ဆိုတော့အဋ္ဌိပယ်လေးရောက်ပြီပေါ့တကယ်ဆိုပေါ့အကြောင်းကျောဆက်သွားတဲ့နေရာမှာပဋ္ဌာန်းကိုကြည့်မယ်ဆိုရင်တချို့အကြောင်းကျောကရှင်းတဲ့နောက်တိတိအကြောင်းဆိုရင်တိတိအကျိုးတိတိအကြောင်းဆိုရင်သုံးတိအကျိုးဒီလိုလေအကြောင်းကျောဆက်တယ်လို့ရှိတယ်တချို့အကြောင်းကျောကကတ်ရမှုရှင်းတော့ရှင်းတော့မယ်ဒါပေမဲ့ကတ်ပြီးတော့ဖြစ်တယ်ခွာပြီးတော့ဖြစ်တယ်နော်ကပ်ပြီးတော့ဖြစ်တာပေါ့ခွာပြီးတော့ဖြစ်တယ်တိတိအကြောင်းဆိုလို့ရှိရင်ဟို30လောက်ကြာမှကျုပ်ဟုတ်တယ်မလားတိတိအကြောင်းဆိုရင်30လောက်ကြာမှကျုပ်ခွာပြီးတော့ဖြစ်တယ်အကြောင်းလည်းကျုပ်ပါအဲ့ဒီလိုလဲအကြောင်းကျုပ်ဆက်တယ်လို့ရှိအဲ့တော့တိနဲ့တိကပ်ပြီးတော့အကြောင်းကျုပ်ဆက်သွားတာကအနန္တရတ္တိလို့ခေါ်တယ်အနန္တရတ္တိဆိုတော့ရှားမှရှားမရှိဘူးတိဖြစ်ပြီးရင်တိဖြစ်တယ်တိကအကြောင်းတိကကျုပ်ဒါအနန္တရတ္တိတက္ကအကြောင်းတစ်ဆရာကျော်ဆိုလို့ရှိရင်ကပ်ပြီးတော့ဖြစ်တာခွာပြီးတော့ဖြစ်တယ်။နည်းနည်းကြာပြီးတော့မှဖြစ်တယ်။အဲ့ဒါကြတော့ပကတုပတ္တိလို့ခေါ်။အထောက်အပံ့ဖြစ်စေပကတုပတ္တိ။တက္ကအကြောင်းတစ်ဆရာကျော်ခွာပြီးတော့အကြောင်းကျော်ဆက်တယ်လို့ဖြစ်တယ်။အဲ့ဒါပကတုပတ္တိလို့ခေါ်တယ်။တချို့တရားတွေကကြတော့တစ်တိအကြောင်းတစ်တိကျော်နော်တစ်တိအကြောင်းတစ်တိကျော်အဲ့ဒီတိထဲမှာကိုပဲအကြောင်းလည်းဖြတ်ပါတယ်အကျိုးလည်းပါပါအရာကြရသဟာသာတတိယနော်သဟာသာတတိယအတူတူဖြစ်နေတာအကြောင်းနဲ့အကျိုးအတူတူဖြစ်နေတယ်ဘလူကမှရှင်းကသွားတာမဟုတ်ဘူးတစ်ဖြစ်တဲ့အချိန်မှာနောက်တစ်ခုအားနဲ့တစ်ပဲနော်အဲ့တော့တစ်တည်းအကြောင်းတစ်တည်းအကျိုးဒီထဲမှာဆိုရင်အကြောင်းနဲ့အကျိုးနဲ့လဲတဲ့ဒါသဟာသာတတိယနောက်တစ်ခါညမညပြင်သေးသလားလဲရှိသေးတယ်အကြောင်းကျိုးပဋ္ဌာန်းပါဠိတော်ရဲ့အကြောင်းကျိုးဆက်သွယ်မှုတွေကသေသေးချာချာလေးလာအမှန်တန်ဆက်ဝင်လာတယ်ပညာပညာသတိကြတော့ဘယ်လိုလဲလို့ဆိုတော့တိတ်နဲ့နှိမ့်တိတ်တိအကြောင်းဆိုရင်တိတ်တိအကျိုးတိတ်တိအကြောင်းဆိုရင်တိတ်တိအကျိုးအချင်းချင်းအပြန်အလှန်ကျေစုပြုနော်တိတ်နဲ့တိတ်တော့၆တယ်ဒါပေမဲ့လို့တိတ်ကအကြောင်းဆိုရင်တိတ်ကအကျိုးတိတ်ကအကြောင်းဆိုရင်တိတ်ကအကျိုးတိတ်ဘယ်လိုကြောင့်ဖြစ်တိတ်ကြောင့်ဖြစ်တိတ်ဘယ်လိုကြောင့်ဖြစ်တိတ်ကြောင့်ဖြစ်အဲ့လိုပြန်ပြန်လာလာကျေစုပြုနေတာကတော့ပညာပညာသတိလို့ပြောလို့လည်းခေါ်တယ်နော်အဲ့ဒီလိုလည်းခေါ်ပါတယ်တခါတခါကျတော့အကြောင်းကနောက်မှဖြစ်အကျိုးကအရင်ဖြစ်ဥပမာတင်းတဲ့တင်းဆိုလို့ရှိရင်နှစ်ကအကျောင်းတစ်ကအကျိုးအကျိုးကအရင်ဖြစ်အကျောင်းကနောက်မှဖြစ်အဲ့ဒါမျိုးလည်းရှိတယ်အဲ့ဒါကြတော့ပစ္စသရပစ္စည်းလို့ပြောတယ်ပစ္စသရပစ္စည်းလို့ခေါ်တယ်စာရည်ရမဥပမာပြထားတာကတော့ဘောင်းကြီးတို့ဒီတော့မပြေဘူးပေါ့လင်းတာဖက်ကလေးလင်းတာပြန်နော်ဥပ္ပူလေဥပ္ပိတဲ့အခါကျတော့ဒီထဲမှာထားခဲ့တယ်နောက်တခါအဲ့ဒီလင်းနာဥလေးတွေကအကောင်လေးပေါက်ဒါပေမဲ့လို့လင်းနာကပြန်ပြီးတော့ဆောင်းချောက်တယ်လို့မရှိဘူးပရိဒါအကောင်ကလေးပေါက်လာတော့သူတို့ရဲ့မိခင်ဖြစ်တဲ့လင်းနာကြီးကိုအစာလေးကျွေးလို့ကျွေးလို့ကျူးစုဆောင်းချောက်လို့ဆောင်းချောက်လို့စိတ်ကနေပြီးတော့ပျောက်ကွင်းရင်ပျောက်ကွင်းရင်လည်းသူတို့ရဲ့ခန္ဓာကိုယ်ကကြီးထွားလာတကယ်စားရတာကျတော့နောက်မှအသာရှာဖွေနိုင်တဲ့အခြေအနေမသာမစားရသေးပြီမဲ့လို့လည်းပဲစားရတော့စားရလို့လည်းမျောရင်းမျောရင်းနဲ့ခန္ဓာကိုယ်မှာဖြစ်တော့အကျိုးကအရင်ဖြစ်တယ်အကြောင်းကနောက်မှာဖြစ်တယ်ဟုတ်တယ်မလားတကယ်စားရတာကနောက်မှာဖြစ်တာခန္ဓာကိုယ်ကြီးမားနေတာကအရင်ဖြစ်တယ်အဲ့ဒါပိစ္ဆာသာကတတိလို့ဆိုခေါ်တယ်အခုဒီနေရာမှာဘုန်းကြီးတို့ဝိညာဏယောသာသနာဖတ်တာဝိညာဏအကြောင်းကျိုးဆက်သွယ်အဲ့ဒီအကြောင်းကျိုးဆက်သက်မှုလေးတွေနော်အကြောင်းကျိုးဆက်သက်မှုလေးတွေဒီထဲမှာကူမဲ့ရှင်းတော့ဆက်သွယ်တာရှိတယ်အတူတူဆက်သွယ်တာရှိတယ်ဒီထဲမှာ ရှင်တော်ဆက်သွားတာဘယ်လိုဆက်သွားတယ်လဲဆိုတော့ဟောဒီမှာသာလာယရတာမျက်စိဟောဒီမှာအစင်းစရဲရောက်သွားပြီးတော့ဗလာကူလာတက်မျက်စိစရဲရောက်တယ်အစင်းစရဲရောက်တယ်သွားပြီးတော့တိုက်တယ်အဲဒီတော့တိုက်တဲ့အခါကျတော့ဝိညာဉ်ဆိုတဲ့စိတ်တွေဉာဏ်စိတ်တွေဒါန်စိတ်တွေသာသာဆိုတဲ့တွေးကြည့်မှုတွေဝရဏဆိုတဲ့ခံစားမှုတွေကိုကြည့်လာသေးလားဖြစ်တယ်အဲဒီတော့ကြည့်မယ်ဆိုလို့ရှိရင်နော်မျက်စိနဲ့အဆင်းကအရင်ဖြစ်တယ်။ကျန်တာတွေကနောက်မှဖြစ်တယ်။ဒီလိုပြောလို့ရတယ်။သို့တော်လည်းအဲ့ဒီမျက်စိနဲ့အဲ့ဒီအဆင်းကသူကယုတ်ယုတ်ဆိုတော့သက်တမ်းကကြာ။ဉာဏ်သက်ကနာနာဆိုတော့သက်တမ်းကတူတယ်။နော်။အသက်တမ်းတူတော့ဖြစ်တော့ကလူကအရင်ဖြစ်တော့မျက်စိနဲ့အဆင်းကအရင်ဖြစ်တယ်။ဒါပေမဲ့လို့နောက်ဆုံး၆တဲ့အချိန်ကျအတူတူသွားချက်တယ်။နော်။မျက်စိအဆင်း၆တဲ့အချိန်ကျမှမျက်စိကလေးသွားချက်တယ်။အတ္တတန်းကြီးကကြွားတဲ့အခါကျတော့ဖြစ်တော့ကလားကြွားလာရင်ချင်းမတူဘူးပဲသေတဲ့အချိန်ကျတော့အချိန်ချင်းသွားတူးနေတယ်ဒါကြောင့်မလို့သူတို့ကအတူတူလို့ပဲဒီလိုပဲပြောလိုက်တယ်ကဲတော့ကကျတော့အဲ့တော့မျက်စိနဲ့အဆင်းနဲ့တိုက်တော့မျက်စိကလေးအဲ့တော့တို့တို့ဖြစ်တဲ့အချိန်မှာယုတ်ကလေးကလည်းဒီအချိန်မှာဖြစ်နေတာပဲဒီယုတ်ကလေးကလည်းဖြစ်နေတာပဲဒီစိတ်ကလေးကလည်းဖြစ်နေတာပဲအဲ့တော့ဖြစ်တဲ့အချိန်လေးကိုခန္ဓာလို့ဒီလိုခေါ်ပါတယ်အဲ့တော့သာရဲအရာပြောမယ်ဆိုလို့ရှိရင်တော့နော်မျက်စိနဲ့အဆင်းနဲ့တိုင်းတော့ဉာဏ်စိတ်ပေါ်တဲ့ဉာဏ်စိတ်ပေါ်လို့ခန္ဓာဖြစ်တယ်ဒီလိုပြောရတာဒါပေမဲ့လို့ဉာဏ်စိတ်ပေါ်တဲ့အချိန်မှာပဲခန္ဓာကအတူတူဖြစ်နေတာဒီမှာဆက်ကြည့်နော်ဟုတ်တယ်ရပြောမယ်ဆိုလို့ရှိရင်ဉာဏ်စိတ်ပေါ်ပြီးမှထတာဖြစ်တယ်ဆိုတဲ့အသေးစိတ်ရောက်တကယ်ကမဟုတ်ဘူးအဲ့ဒီဉာဏ်စိတ်ကလေးဖြစ်တဲ့အချိန်မှာဘယ်လိုဖြစ်တော့ထတာဖြစ်တယ်ထတာဖြစ်စရာဝေဒနာထတာကလေးဖြစ်ပြီးမှဝေဒနာဖြစ်တယ်ဆိုတဲ့အသေးစိတ်ရောက်ဟုတ်တယ်ဖြစ်တဲ့ကားလည်းတော့မဟုတ်ဘူးထတာဖြစ်တဲ့အချိန်မှာပဲဝေဒနာလည်းဖြစ်တယ်ဒီလိုမဟုတ်လားအဲ့ဒီတော့ဟောဒီဝေဒနာနဲ့ဟောဒီထတာတွေကစိတ္တိတ်တွေဟောဒီဉာဏ်ထဲမှာပါတယ်စိတ္တိတ်တွေကြတာလဲနာမယ်ဖတ်တာလဲနာမယ်စိတ္တိတ်အဲ့ဒီတရားတွေဒီပဲရှင်းပါဖြစ်တော့ဟောဒီဝိညာဉ်လေးဖြစ်တဲ့အချိန်မှာဖြစ်တယ်အတူတူဖြစ်တယ်အဲ့ဒီတော့အတူတူဖြစ်တဲ့တရားတွေပြောပါသလိုရှိရင်ဝိညာဉ်ရယ်နာရယ်ဟောဒီကပါတဲ့စိတ်ရယ်ဟောဒီမှာရှိတဲ့ဖတ်တာရယ်ဟောဒီမှာရှိတဲ့ဝေဒနာရယ်သရုပ်ကအတူတူဖြစ်တယ်အတူတူဖြစ်အတူတူချုပ်တော့ဒါပြီးတော့ပြောအားလုံးဒီတန်တရားတွေရှိနော်အဲ့ဒါကြောင့်မလို့ဟောဒီနေရာမှာဝိညာဏယသာရဏဖသဝရဏတခုနဲ့တခုတခုပြီးမှတခုတခုပြီးမှတခုတခုပြီးမှတခုဟောထားပြီပဲလို့ဖြစ်တာကြတော့ဘယ်လိုဖြစ်တော့အတူတူဖြစ်တယ်အတူတူဖြစ်တယ်အဲ့ဒီတော့ဝိညာဏလို့ပြောလိုက်ရင်တော့နာလို့ဖသတဲ့ဝရဏလို့မပါဘူးလားပါတာပဲဝရဏလို့ဟောလိုက်ရင်တော့ဇန္တာလို့မပါဘူးလားပါတာအဲ့ဒီတော့မိမိရဲ့တဏ္ဍာမှာမျက်စိနဲ့ပေါ်တယ်ပေါက်ပြီးဘာကြောင့်ပေါ်တော့မျက်စိနဲ့စဉ်းတဲ့တိုင်းလို့ပေါ်တယ်မျက်စိနဲ့ဆင်းတဲ့တည်းကပါစိတ်ပေါ်မြင်စိတ်ပေါ်လဲဟုတ်ပြီနော်အဲ့ဒီမြင်စိတ်ကလေးကလောလောဆယ်ပေါ်လာပေါ်လာတဲ့ကာလမှာမဟုတ်လို့အဲ့ဒီမြင်စိတ်လေးဒီပြစ်ဆုံးပါခံတာဟုတ်တယ်မလားအခုလောလောဆယ်ပေါ်လာတာလေအခုလောလောဆယ်ပေါ်လာတဲ့မြင်စိတ်ကလေးဒီဘယ်လိုလဲတော့ပြစ်ဆုံးပါခံတာဟောရကမြင်စိတ်ကလေးပေါ်လာတယ်နော်ပေါ်လာတဲ့နန္ဒရစိတ်တဲ့ကလေးတွေကမပါဘူးလားပါတာပဲယသိနာရကတရားကိုစိတ်ဆိုတဲ့စိတ်ကလေးကမပါဘူးလားပါတာပဲဒါလည်းဒီလိုဖြစ်တယ်နောက်တစ်ခါဖတ်တာတရားလေးကမပါဘူးလားပါတာပဲဒါလည်းဒီလိုဖြစ်တာနောက်တစ်ခါဝရဏတရားလေးကမပါဘူးလားပါတာပဲအဲ့ဒီတော့မြစ်သိမ့်ကိုဆက်ကန်လိုက်တာလည်းဒီကိန်းနဲ့ကျန်တဲ့တရားတွေအားလုံးမပါဘူးလားပါပါလားအဲ့တော့မြစ်သိမ့်ကလေးဟောပြီအဲ့ဒီမြစ်သိမ့်ကလေးပေါ်လာတယ်ပေါ်လာတဲ့ကာလကလေးဒီပြစ်ဆုံးတာဟုတ်တယ်မလားပေါ်လာတဲ့ကာလကလေးတွေပါတယ်တော့ပစ္စုပန်အရာတွေကပစ္စုပန်အဲ့ဒီပစ္စုပန်ကလေးကရှိမယ်ဆိုမရောက်သေးတာဒီအနာဂတ်မရောက်သေးတာဒီရောက်ပြီးသားဒီရောက်ပြီးသားဒီအတိတ်မရောက်သေးတာဒီအနာဂတ်ဘဝတွေနဲ့ပြောတော့ဟောဒီမှာဒီဘဝနဲ့ဒီဘဝတဘဝကြီးခြားနေတာဟုတ်တယ်မလားဘဝတွေနဲ့ပြောရင်လေဒီကအတိတ်ဘဝနေ့ကပါတော့ပစ္စုပန်ဘဝနောက်တစ်ခါဒီမဲ့ကြည့်ရင်လည်းပဲ၃ကပစ္စုပန်ဘဝ၄ကအနာဂတ်ဘဝဒါကဘဝအနေနဲ့ပြောတာဟုတ် ကာလအနေနဲ့ပြောမယ်ဆိုရင်ဟောဒီရောက်သက်ကာလလေးတွေစုံပါနော်မရောက်သေးတာဒီပါတော့အနာကလုံပြေခဲ့တာဒီအတေအခုလောလောဆယ်ဘုန်းကြီးကပြောတယ်ကြားတယ်ကြားတဲ့ကလေးပေါ်တယ်အဲ့ဒါပါတော့ပြစ်စုံပါပြစ်စုံပါဟောတရားဝဲသက္ကသတော်ကစိတ်ရှိသေးလားဒီမလာခင်တော့ကအိမ်ပါနေခဲ့တဲ့စိတ်ရှိသေးလားဘာဖြစ်သွားတော့အတိတ်ဟောဒီကနေ့ပြန်တော့အိမ်ပြန်မရောက်ခင်အိမ်ပြန်ရောက်တဲ့ချိန်ခါမှာပေါ်လနဲ့စိတ်တွေပေါ်လနဲ့ရောက်တယ်အဲ့ဒါတွေကပါတော့အနာကဟုတ်တယ်မလားသူကမရောက်သေးဘူးကိုမရောက်သေးဘူးဆိုတော့ပါတော့အနာကအဲ့ဒီတော့အတိတ်အနာကပြစ်ဆုံးပါလားဘဝအနေနဲ့ပြောရင်လည်းရတယ်ကိုကာလအနေနဲ့ပြောရင်လည်းမရဘူးလားရလားရအဲ့ဒီတော့ရတဲ့အခါကျတော့ဟောဒီမှာလောလောဆယ်ပြစ်ဆုံးပါတရားကလေးပေါ်တယ်အဲ့ဒီတရားကလေး၆ပါးတယ်၆ပါးပြီးတာနဲ့ပြန်လဲဘာဖြစ်သွားတော့အတိတ်ဖြစ်သွားတာသူကအတိတ်ဖြစ်သွားပြီဆိုရင်နောက်ထပ်ပေါ်လာတာဒီပါလေတော့ပြစ်ဆုံးပါလေးပေါ်လာတယ်ဒါလည်းမလားအဲ့ဒီနာနာဒါလေးကပြစ်ဆုံးပါလေဆိုဒါလေးကဘာဖြစ်သွားတော့အတိတ်လေးဖြစ်သွားပြီနော်အတိတ်လေးဖြစ်သွားပြီအဲ့ဒီအတိတ်လေးကဖြစ်သွားတယ်ပြတ်သွားတယ်ဟောဒီတရားကလေးဒီမဖြစ်ဖက်နဲ့ပြတ်သွားတာလားဖြစ်ပြီးမှပြတ်သွားတာလားဖြစ်ပြီးမှပြတ်သွားဒီလိုမလားမဖြစ်ဖက်ပြတ်သွားတာမဟုတ်ဘူးဖြစ်ပြီးမှပြတ်သွားတာဖြစ်ပြီးမှပြတ်သွားတဲ့တရားဖြစ်လိုက်တော့ကတော့သိရလားမသိတာပြတ်သွားတော့ကတော့သိရလားဖြစ်တော့မှမသိရင်ပြတ်သွားတော့မသိပါဘူးနော်အဲဒီတော့မသိဘဲနဲ့ပြက်ပြက်ပြက်ပြက်သွားတဲ့စိတ်ပေါင်းရေတွဲလို့မရမသိဘဲနဲ့ပြက်ပြက်ပြက်ပြက်သွားတဲ့ရုပ်ပေါင်းရေတွဲလို့မရအဲဒီတော့မသိဘဲနဲ့လုံလုံလာခဲ့တဲ့ဘဝပေါင်းရေတွဲလို့မရအဲဒီတော့ရေတွဲလို့မရတဲ့စိတ်တွေရေတွဲလို့မရတဲ့ရုပ်တွေရေတွဲလို့မရတဲ့ဘဝတွေအဲ့ဒါတွေအားလုံးကဒကာဓမ္မတွေသိခဲ့ရလားပြီးတော့မသိခဲ့ဘူးအဲဒီတော့မသိခဲ့အောင်ဘုကနေဖောင်းွယ်သွားတော့ဒါကြောင့်အတိတ်အတွက်ကိုဘုရားတောင်းယူပြီးတော့ဖုံးပေးပြီးတာတော့အဝိဇ္ဇာကတောင်းယူပြီးတော့ဖုံးပေးပြီးတာလေဒါပြောတာနော်အတိတ်အတွက်ကိုဘုရားတောင်းယူပြီးတော့ဖုံးပေးပြီးတာတော့အဝိဇ္ဇာကတောင်းယူပြီးတော့ဖုံးပေးပြီးတာလေဒါကြောင့်မလို့အဝိဇ္ဇာတဲ့တရားရဲ့ကြီးစိုးရလေဘယ်ဒီဘယ်ကာလတယ်တော့ကာလဒီနဲ့ပြောရင်အတိတ်ကာလဘဝဒီနဲ့ပြောရင်အတိတ်ဘဝဒါကြောင့်အတိတ်တော့ကဘယ်လိုကြီးစိုးခဲ့တော့အဝိဇ္ဇာကြီးစိုးခဲ့တယ်ဒီလိုမလားကဲအနာဂတ်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဟောရကပြစ္ဆုတ်ပန်လေးထားလိုက်ပါတော့နော်ဟောရကပြစ္ဆုတ်ပန်လေးဟောရကရောက်ပြီလားမရောက်သေးဘူးလားမရောက်သေးတော့ပါတော့အနာဂတ်အနာဂတ်နော်မိမိနာနာမှာပြစ္ဆုတ်ပန်မှာရုပ်သမောဓာတ်သမောလေးပေါ်လာတယ်ပေါ်လာတယ်ပေါ်လာတဲ့အချိန်မှာသိကလေးတစ်ခုကရှိနေတာပေါ့နော်အဲ့ဒီအသိကလေးကဆွေးကြပါဆိုဟောဒီမှာဝိညာဉ်ဓာတ်ရောသာလရဏဖတ်တာဝိရဏတရားငါးပြောအဲ့ဒီတရားငါးပြောတော့မှရုပ်ကိုခြံထားခြံတဲ့နာမ်လေးကိုကြည့်အဲ့ဒီနာနေတာမှာသိတာကဝိညာဉ်ခံစားတာကဝေဒနာသိတာကဘာလို့ဝိညာဉ်ခံစားတာကဘာလို့ဝေဒနာအဲ့ဒီနှစ်မျိုးရှိတဲ့အထက်မှာသိတဲ့ဝိညာဉ်နဲ့ခံစားတဲ့ဝေဒနာဘယ်လိုကထင်ရှားသလဲပြီးတော့ခံစားတဲ့ဝေဒနာကထင်ရှားတယ်နော်သိတဲ့ဝိညာဉ်ကမထင်ရှားပါဘူးလေဘယ်ကြားမှာထင်ရှားတော့ဝေဒနာမှာထင်ရှားတယ်အဲဝေဒနာမှာထင်ရှားတာဆိုတော့ဝိညာဉ်နဲ့ဝေဒနာသိကြဖြစ်နေတာလားပြီးတော့လည်းပဲဒီလိုလည်းမဟုတ်ဘူးတူတူဖြစ်တယ်။အတူတူဖြစ်ပေမဲ့ကိုယ်ကတည်းကထားမိလိုက်တာ၊သိတာတည်းထားမိလိုက်တာလား၊ခံစားတာတည်းထားမိလိုက်တာလား။ခံစားတာတည်းထားမိလိုက်တာ။အဲဒါခံစားတာတွေကိုတည်းထားမိလိုက်တဲ့အခါကျတော့အဲဒီခံစားမှုတွေမိမိရဲ့တဏ္ဍာမှာဖြစ်တိုင်းဖြစ်နေဖြစ်တိုင်းဖြစ်တိုင်းတည်းထားမိနော်။တရားဥဒ္ဓုကမြင်တယ်ကြီးလို့ကောင်းတယ်ဆိုရင်လည်းဝိညာဏပဲကြီးလို့မကောင်းဘူးဆိုရင်လည်းဝိညာဏပဲအတန်ကလေးတစ်ခုကြားတယ်ဒါနာလို့ကောင်းလိုက်တာဆိုလည်းဝေဒနာပဲနာရတော့မကောင်းဘူးဆိုလဲဝေဒနာပဲအဲ့ဒါတစ်ခုခုကိုကြိုက်မကြိုက်ကောင်းမကောင်းနော်ကွဲပြားခြားနာပြီးတော့ထုံဖြတ်ချက်ခြားလိုက်တာလူကခြားလိုက်တော့ဝေဒနာကခြားတာစိတ်ဆိုတဲ့အသေးကလေးကဒီလောက်အထိသူကသုံးဖြတ်ချက်မကြောက်ဘူးနော်ဒီလောက်ဒီသုံးဖြတ်ချက်သူကသိတဲ့သဘောလေးပဲရှိသိရောမဲ့သိပြီးတယ်ကောင်းမကောင်းသူတိုင်းတာမပြီးဘူးကောင်းမကောင်းတိုင်းတာပြီးတော့ကသိညာအဲ့ဒီကောင်းမကောင်းလေးကိုအသိမှပြည့်လိုက်တာကဝေဒနာနော်ကောင်းမကောင်းတိုင်းတာပြီးတော့ကဘုကတိုင်းတာပြီးတော့အေးဒါကောင်းတယ်ဒါမကောင်းဘူးလို့သိမှပြုတ်လိုက်တာကဝေဒနာအဲဒီတော့ဝေဒနာလေးပါတဲ့အတွက်ကောင်းတယ်မကောင်းဘူးဆိုတာလေးကိုအသိမှပြုတ်လိုက်တာအဲဒီတော့အသိမှပြုတ်မိတာနဲ့တကယ်နဲ့ဝေဒနာလေးပေါ်လာပြီအဲဒီဝေဒနာလေးပေါ်လာတဲ့အခါကျတော့ကောင်းရင်လည်းကောင်းတယ်လို့စိတ်ကလေးကသဘောမကျဘူးလားကျသွားလားကျသွားတာမကောင်းရင်လည်းမကောင်းတယ်လို့စိတ်ကလေးမပြတ်ဘူးလားပြတ်သွားလားပြက်တာရောရောပြက်တာပေါ့ကိုပြက်ရောက်တဲ့လေမငြိမ့်မနေဘူး မကောင်းဘူးလို့သိလိုက်တာနဲ့ဒီပိုင်းတည်းသူတဲ့ကောင်းတာလေးကိုစိတ်ကကောင်းတာဟုတ်တယ်မဟုတ်လားအော်သမင်းဝဲထိုင်လိုက်လို့ကိုမကြတဲ့အစာကလေးတန့်မြင်လိုက်တာနဲ့ဒီပိုင်းတည်းဘာမှစဉ်းစားမနေတော့ဘူးသူတဲ့ကောင်းတာလေးကိုချက်ချင်းသွားပြီးတော့သိရပါနော်သိရပါအဲ့ဒီတော့မကောင်းတာလေးခံစားရတိုင်းခံစားရတိုင်းခံစားပြီးလို့မကောင်းဘူးလို့သိလိုက်တာနဲ့ဒီပိုင်းတည်းဘာကိုသိရသွားတော့ကောင်းတာလေးကိုသိရသွားတယ်ကောင်းတာလေးကိုလိုချင်သွားတယ်ကောင်းတာတွေကိုပျော်ကိုလိုက်တယ်ကောင်းတာတွေကိုတောင်းတလိုက်တယ်အဲ့ဒါလည်းတခြားကကျင်တာလားအဲ့ဒီတော့ပစ္စုပန်ဘဝမှာရှိမယ်ဆိုလို့ရှိရင်ဟောရတာပစ္စုပန်ခန္ဓာဒီလိုမလားပစ္စုပန်ခန္ဓာမှာဝိညာဏယောသလာရဏဖသဝေဒနာအဲ့ဒီတရားငါပြောရမှာဘုရားထေရှားတော့ဝေဒနာကထေရှားတယ်အဲ့ဒီဝေဒနာလေးထေရှားတယ်ထေရှားတယ်အသက်အသေးသောတဏှာလေးတွေရောက်ရောက်လာတယ်ဟုတ်တယ်မလားဘယ်လိုတွေရောက်ရောက်လာတော့အသေးသေးသောတဏှာလေးတွေရောက်ရောက်လာတာပဲဘယ်အချိန်မှရောက်လာတော့ပြီးတော့ဟောဒီပြိဿုပန်ခန္ဓာကလေးဖြစ်ပြီးတဲ့အချိန်မှသူရောက်တာနော်ပြိဿုပန်ခန္ဓာကလေးဖြစ်ပြီးတိုင်းဖြစ်ပြီးတိုင်းဘယ်လိုရောက်လာတော့တဏှာကလေးရောက်လာတယ်ကောင်းတာလေးခံစားနေရင်လည်းအဲ့ဒီကောင်းတာလေးကိုသဘောကျတယ်အတိမတ်ပြုတ်လိုက်တယ်ဟောဒီနေ့စားတာကောင်းလိုက်တာဟုတ်တယ်မလားအတိမတ်မပြုတ်လိုက်ဘူးလားပြုတ်လိုက်တာအဲ့ဒါဒီတခြားတဲ့တဏှာလားဒီတည်းမှာဝိညာဉ်ကတော့မပါဘူးလားပါလားပါပါမယ်လို့ဒီနေရာမှာဝိညာဉ်ကမထင်ရှားဘူးဘုရားကသင်ချနေတော့တဏှာကသင်ချနေတယ်အဲအဲ့ဒါကြောင့်မလို့ကောင်းတာလေးမြင်လိုက်ရင်အော်ကြည့်လို့ကောင်းလိုက်တာကြည့်လို့ကောင်းလိုက်တာဆိုတော့သဘောကျသွားတာဖြစ်တာပေါ့နော်ဟာမကောင်းတာလေးမြင်လိုက်ရလို့ကိုမကြတဲ့ပုံကမြင်လိုက်ရရင်ကြည့်လို့မကောင်းဘူးကြည့်လို့မကောင်းဘူးဆိုရင်ပဲသူနဲ့ခင်းကျင်တဲ့စိတ်၊ကြွားကျင်တဲ့စိတ်၊လွှဲကျင်တဲ့စိတ်မပါဘူးလားပါလားအဲ့ဒါလည်းဖြစ်တာဟုတ်တယ်မလားအဲ့ဒီတော့တဏှာကအကြံကြီးမှဖြစ်လာတာချက်ချင်းတန်းဖြစ်လာတာဒါကြောင့်ဘုရားကဟောတာတဲ့ဝေဒနာပြည့်စရာပါတော့တဏှာကချက်ချင်းတက်ပြီးရောက်ရောက်လာနော်ဘယ်အချိန်မှရောက်လာတယ်ပစ္စုပန်ခန္ဓာကလေးတွေပေါ်ပြီးတာနဲ့တဏှာချက်ချင်းတက်ပြီးရောက်လာတယ်အဲဒီတဏှာဒီရောက်လာတဲ့အခါကျတော့ရောက်လာတာကတော့ဟောဒီပစ္စုပန်ခန္ဓာကပစ္စုပန်ခန္ဓာဖြစ်တဲ့အချိန်လေးမှာတဏှာရောက်လာတာပဲဒါကြောင့်မလို့သို့တော်လည်းပဲပစ္စုပန်တရားဖြစ်တယ်မဟုတ်ဘူးလားဟောတာလားပစ္စုပန်မှာရောက်လာတော့ပစ္စုပန်ခန္ဓာဖြစ်တယ်ဟောတာနော်သောတာပန်ပစ္စုပန်တရားချင်းတူပေမဲ့ဟောရိဘတ်တရားတွေကအကျိုးဟောရိဘတ်တရားကအကြောင်းဆိုတော့ပွက်တော့ပွက်ထားတာပေါ့နော်ပစ္စုပန်တရားချင်းတော့မတူဘူးလားတူလားတူတာပဲသူတို့လည်းပစ္စုပန်ပဲသူတို့ပစ္စုပန်ပြီးတဲ့အခါကျတော့သူကလည်းပစ္စုပန်ဟုတ်တယ်မလားသူကလည်းပစ္စုပန်သူဘင်းရင်သူရောက်လာတာကိုသူဘင်းရင်သူရောက်လာတဲ့အတွက်သူလည်းပစ္စုပန်သောတာလည်းအကြောင်းနဲ့အကျိုးတော့မပွဲဘူးလားကွယ်ကွယ်အဲ့ဒီပြိဿုပ္ပံဘဝမှာဘယ်လိုရောက်လာတော့တဏှာရောက်လာတယ်တဏှာဖြစ်တော့ဥပါဒါဖြစ်တယ်ဥပါဒါဖြစ်တော့ကမ္မဘဝဖြစ်တယ်အဲ့ဒါတော့ဖြစ်တဲ့ဒီဒီအဓိကတရားဘယ်လိုလဲလို့ပြီးတော့တဏှာတရားကအဓိကဖြစ်တယ်ဒါကြောင့်ပြိဿုပ္ပံဘဝမှာဘယ်လိုအဓိကတော့အဝိဇ္ဇာအဓိကလားတဏှာအဓိကလားတဏှာအဓိကအဝိဇ္ဇာတော့ပါခြင်းပါမယ်ပါလဲပါတာပါပဲဒါပေမဲ့အဝိဇ္ဇာအဓိကမဟုတ်ဘူးဘယ်လိုအဓိကတော့တဏှာအဓိကအဲ့ဒီတဏှာအဓိကတော့အဲ့ဒီတဏှာကသောလောကဘာလို့မလဲလို့မေးတော့ပစ္စုပ္ပန်မှာကြောင်းတရားအဖြစ်နဲ့သူပေါ်လာတဲ့အခါကျတော့အနာဂတ်မှာကြောင်းတရားရောက်သူကမဆောင်ရွက်ပေဘူးလားဆောင်ရွက်ပေမှာလားပစ္စုပ္ပန်မှာဘာအဖြစ်နဲ့ပေါ်လာတော့အကြောင်းတရားအဖြစ်နဲ့ပေါ်အကြောင်းတရားအဖြစ်နဲ့ပေါ်လာတဲ့အတွက်အနာဂတ်မှာဘာတရားတွေပြန်ရမှာလဲဒီလိုဆိုအနာဂတ်ကြောင်းတရားရောက်အောင်ဘယ်လိုကပြုလုပ်ပေးတာတော့တဏ္ဍာကပြုလုပ်ပေးအနာဂတ်မှာကြောင်းတရားတွေပေါ်အောင်ဘယ်လိုကပြုလုပ်ပေးတော့ဒါကြောင့်တဏှာသည်အနာဂတ်အကျိုးရဲ့အကြောင်းတရားနော်အနာဂတ်သံသရာအတွက်တဏှာကတောင်းယူပြီးတော့ပို့ဖို့ပေးနေတာဘလို့ကတောင်းယူပို့ပေးနေတော့တဏှာကတောင်းယူပြီးတော့ပို့ပေးနေတာဘယ်နေရာကထိုင်ပြီးတော့ပို့ပေးတယ်လဲပစ္စုပ္ပန်ကနေထိုင်ပြီးတော့ပို့ပေးနေဟုတ်တယ်မလားဘယ်နေရာကပစ္စုပ္ပန်မှာလဲဘယ်နေရာကနေလဲဘယ်နေရာကထိုင်တယ်လို့ပြီးတော့ဝိညာဉ်နာယောသတ္တယနာသတ္တဝိရေအဲ့ဒီတရားကမျိုးဖြစ်လာတိုင်းဖြစ်လာတိုင်းအဲ့ဒီတရားကမျိုးကနေဖိကုထိုင်ပြီးတော့ဟောဒီပြန်တာတရားကလေးကနေပြီးတော့အနာဂတ်အကျိုးတွေရောက်ဖန်တီးပေးနေတာဒါကြောင့်မလို့အနာဂတ်သံဃာမှာဘုရားကြီးဆိုတော့တဏ္ဍာကကြီးဆိုတယ်အတိတ်သံဃာမှာဘုရားကြီးဆိုခဲ့တော့အဝိဇ္ဇာကကြီးဆိုခဲ့တယ်ဒီလိုမလားဟောပြီဒါကြီးဆိုဖို့ကြီးဆိုနေလိမ့်တော့အဲ့ဒီတော့ကြီးဆိုခဲ့တဲ့အခါကျတော့အဲ့ဒီတစ်ခုတည်းအတိတ်သံဃာနဲ့အနာဂတ်သံဃာကိုသူတို့ကစပ်ပေးတာဘာလို့ပြတာတော့စပ်ပေးတာဘယ်သူနေနဲ့ဘလူနဲ့စပ်ပေးတာတော့လို့ပြီးတော့အဝိဇ္ဇာနေနဲ့တဏှာမစပ်ဘူးလားစပ်ပေးတာလား မဝိဇ္ဇာရဲ့နေပင်နဲ့တဏှာရဲ့နေပင်သတ်ပြီးအဲ့လိုသတ်ပြီးထားတဲ့အခါကျတော့အဝိဇ္ဇာတွေကတခြားတာအကြောင်းတရားလားအကြောင်းတရားတဏှာတွေကလည်းတခြားလားအကြောင်းတရားလားအကြောင်းတရားတစ်ခုနော်အဝိဇ္ဇာတွေကလည်းအကြောင်းတရားတဏှာတွေကလည်းအကြောင်းတရားတဏှာတွေကလည်းအကြောင်းတရားအဲ့ဒီအကြောင်းတရားတစ်ခုကိုဘာနဲ့သတ်ပြီးလဲဆိုတော့ဟောဒီပစ္စုပန်အကျိုးတရားလားဝင်ပြီးတော့ကြားကံနေတော့ဝိသပ်ပြီဟုတ်တယ်မလားဘာနေတော့ဝိသပ်ပြီတော့ကြားကံနေတော့ဝိသပ်ပြီတယ်ဘယ်လိုနည်းသပ်ပြီတယ်လို့ပြီးတော့အတိတ်အဝိဇ္ဇာဟုသိတဲ့အကြောင်းတရားဖြစ်ခဲ့ခုတယ်နော်ဟောဒီအကျိုးတရားလားမဖြစ်ဘူးဆိုရင်ဟောဒီအကြောင်းတရားဖြစ်ပါမဖြစ်ဘူးအဲ့ဒါတော့မဖြစ်ရင်ဒီနယ်နဲ့ဒီနယ်ဆက်နိုင်မှာမလားမဆက်နိုင်ဘူးနော်အဲ့ဒါဒီနေနဲ့ဒီနေဆက်ဖို့ရရင်အကြောင်းသူကလည်းအကြောင်းသူကလည်းအကြောင်းအကြောင်းအကြောင်းချင်းသွားဆက်လို့ရမရဘူးနော်အကြောင်းအကြောင်းချင်းသွားဆက်လို့ရရလားမရအကြောင်းအကြောင်းချင်းသွားဆက်လို့မရသေးရတယ်အကြောင်းတစ်ခုကြားထဲမှာဘာထက်ပြီးအကျိုးထက်အကျိုးကြားကံဖြစ်နေတာပြီးဆက်ပြီးအဲ့လိုဆက်ပြီးလိုက်တဲ့အခါကျတော့အတိတ်တုန်းကအဝိဇ္ဇာရဲ့ဇေပယ်ဖြစ်တဲ့အကြောင်းတရားတွေဖြစ်ခဲ့တယ်အဲ့ဒီအကြောင်းတရားတွေဖြစ်ခဲ့ပြီးတဲ့အခါကျတော့အဲ့ဒီအကြောင်းတရားကြောင့်ပစ္စုပန်မှာအကျိုးတရားတွေမဖြစ်ဘူးလားဖြစ်လားပစ္စုပန်မှာအကျိုးတရားတွေဖြစ်လာရတယ်နော်အဲ့ဒီပစ္စုပန်မှာဖြစ်လာတဲ့အကျိုးတရားတွေတခြားကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားအတိတ်ကြောင့်ကြောင့်ပစ္စုပန်မှာအကျိုးဖြစ်တယ်ဒီလိုမလားဟုတ်လားအဲ့ဒီတော့အတိတ်ကြောင့်တဲ့ပစ္စုပန်အကျိုးကိုလည်းဟောဒီပစ္စုပန်အကျိုးလေးကရားခံပြီးတော့ဟောဒီနဲ့ဟောဒီနဲ့ဆက်ပြီးနော်အဲ့ဒီလိုဆက်ပြီးအဲ့ဒါသတ်ပြီးပြလိုက်တဲ့အခါကျတော့ဟောဒီပစ္စုပန်အကျိုးအပေါ်မှာဘယ်တရားတွေပေါ်ပါတော့တဏှာဥပါဒံကံအကြောင်းတရားတွေမပေါ်ပါဘူးလားပေါ်ပါလားအဲ့ဒါတော့ပေါ်ပါလိုက်တဲ့အခါကျတော့ဟောဒီပစ္စုပန်အကျိုးတရားကနေပြီးတော့အကြောင်းတရားလေးတွေဖြစ်အောင်သူကသတ်ပြီးဟောရမလားဘယ်လိုကနေသတ်ပြီးလိုက်တော့ပစ္စုပန်အကျိုးတရားကနေသတ်ပြီးလိုက်ဘယ်လိုဖြစ်အောင်သတ်ပြီးလိုက်တော့ပစ္စုပန်အကြောင်းလေးတွေဖြစ်အောင်သတ်ပြီးလိုက်နော်ဘလူကဈာကံသတ်ပြီးလိုက်တော့ပစ္စုပန်အကျိုးတရားကဈာကံဖြစ်နေသတ်ပြီးလိုက်။ဟောဒီဘက်မှာလည်းပဲအကြောင်းနဲ့သတ်လိုက်တယ်။ဒီဘက်မှာလည်းအကြောင်းနဲ့သတ်လိုက်တယ်။ဒီအကြောင်းတစ်ခုအလဲမှာအကျိုးတရားကဝင်ပြီးတော့ဈာကံဖြစ်နေသတ်ပြီးလိုက်။ဟုတ်တယ်မလား။အဲဒီတော့သတ်ပြီးလိုက်တဲ့အတွက်အတိတ်အကြောင်းကြောင့်ပစ္စုပန်မှာအကျိုးတွေပေါ်လာတယ်။ပစ္စုပန်အကျိုးပေါ်မှာပစ္စုပန်အကြောင်းတွေထပ်ပြီးတော့မဖြစ်ဘူးလားဖြစ်လား။အဲဒီတော့ဆိုတော့ဒကာဓမ္မတွေနော်။အကြောင်းသရကမျိုးစေ့ခေါင်းကပြောအကျိုးသရကပင်ပဲထားတာဒီလိုမလားမျိုးစေ့ကြောင့်ပင်ဖြစ်လာတယ်အဲ့ဒီအပင်ကနေနောက်တစ်ပင်ဖြစ်အောင်နော်မျိုးစေ့ပြန်မကြပဲနဲ့နောက်တစ်ပင်ဖြစ်ပါလားဖြစ်ပါအဲ့ဒီတော့နောက်တစ်ပင်ဖြစ်အောင်သူကဘာပြန်လုပ်ပေးရတော့မျိုးစေ့တွေပြန်ချပေးတာဟုတ်တယ်မလားအဲ့ဒီတော့ပဲဒီနေရာမှာလည်းပဲပစ္စုပန်အကျိုးတရားဒုက္ခသစ္စာကလည်းနောက်တစ်ဒုက္ခတွေရအောင်ဒီဒုက္ခကနေဒီဒုက္ခကိုပို့ပေးလို့ရတာမရဘူးအဲ့ဒါတော့မရသေးတဲ့အတွက်အနာကဒုက္ခတွေသူ့လိုပဲအလားတူဒုက္ခတွေပြန်ပြန်ပြီးတော့အပင်တွေပြန်ပြန်ပေါက်ဒုက္ခအပင်တွေပြန်ပြန်ပေါက်သူကနေပြီးတော့ဘလို့ကိုခိုင်းလိုက်တော့တဏှာဥပါဒကံကိုခိုင်းလိုက်တယ်ဟုတ်တယ်မလားအဲ့လိုခိုင်းလိုက်တာပစ္စုပန်မှာအကြောင်းတရားတွေကိုပြေဝနာဖြစ်တယ်အဲ့ဒီတော့ပစ္စုပန်ကျောကပင်တဲ့လူတွေအဲ့ဒီအပင်မှာအကြောင်းဆိုတဲ့တဏှာဥပါဒကံဆိုတဲ့မျိုးစိတ်တွေကချပြီးတယ်နော်ဘလို့ကချပြီးလိုက်တော့လို့ပြီးတော့ပစ္စုပန်ယောဂာနဲ့အကြောင်းလေးချပြတယ်။မျိုးစိတ်လေးချပြတယ်တော့ဟောနာနောက်တခါဖိနေပြန်မပါဘူးလားပေါ့။အကြောင်းအကျိုးတရားတွေပြန်မြင်ဘူးလားရ။ပြန်ရ။အဲဒီတော့အကြောင်းတရားကလည်းနောက်လည်းအကြောင်းတွေပြန်ဖန်တီးတယ်လို့အကျိုးတရားကလည်းနောက်လည်းအကျိုးတွေပြန်ဖန်တီးဘူးလားဖန်တီးလား။တရုတ်ကိုလည်းဖန်တီးတာလား၊ဈာကံနဲ့ဖန်တီးပြတာလား။ဈာကံနဲ့ဖန်တီးပြတယ်။ဟောဒီအကြောင်းတရားနဲ့ဟောဒီအကြောင်းတရားနဲ့စပ်ဖို့ရတဲ့ဒီအကျိုးတရားကဈာကံဖြစ်တဲ့ဖန်တီးပြတယ်။ဟုတ်တယ်မလား။ဒီအကျိုးနဲ့ဒီအကျိုးသတ်ဖို့ရတဲ့ဒီအကြောင်းတရားကကြားကံဖြစ်တဲ့ဖန်တီးပေးလိုက်တယ်။အဲ့ဒီတော့အကြောင်းတစ်ခုရမှဘယ်လိုဝင်လာတော့အကျိုးတစ်ခုရမှဘယ်လိုဝင်လာတော့အကြောင်းဝင်လာတယ်အကြောင်းတစ်ခုကြားကအကြောင်းတစ်ခုစအောင်ဘယ်လိုကဝင်လာတော့အကြောင်းတစ်ခုစအောင်ဘယ်လိုကဝင်လာတော့အဲ့ဒီလိုနဲ့တစ်ခုနဲ့တစ်ခုဆက်ပြီးတော့သွားလိုက်တာအပင်တွေလည်းရေကြောလို့မဆုံးတော့မျိုးစိတ်တွေလည်းကြားလို့မဆုံးတော့ဒီလိုမလားအပင်တွေလည်းရင်တွဲလို့မဆုံးတော့မျိုးစိတ်တွေလည်းကြားလို့မဆုံးတော့အတိတ်တုန်းကလည်းအပင်တွေအများကြီးပေါက်ခဲ့မျိုးစိတ်တွေအများကြီးကြားကြရက်ကိုယ်လည်းပေါက်ဆက်ရက်ကိုယ်လည်းကြားတယ်ဒီလိုမလားအဲဒီလိုနည်းနဲ့အပင်ဆိုတဲ့ဒုက္ခသစ္စာကြီးတွေလည်းတသံသရာလုံးမှာပြုတ်ခဲ့ရဘူးလားပြုတ်ခဲ့ရလား ယောသိဆိုတာသမုဒိယသစ္စာတွေလည်းသံသရာလုံးမှာဘုရင့်ကဘုရားပြုခဲ့တာအဲဒီလိုဒီနဲ့နော်အပင်နဲ့တူတဲ့ဒုက္ခသစ္စာယောသိနဲ့တူတဲ့သမုဒိယသစ္စာဒုက္ခသစ္စာကလည်းသမုဒိယသစ္စာဆက်ပါလိုက်အဲသမုဒိယသစ္စာကလည်းဒုက္ခသစ္စာဆက်ပါလိုက်ဒုက္ခသစ္စာကလည်းသမုဒိယသစ္စာဆက်ပါလိုက်အဲဒီသမုဒိယသစ္စာကလည်းဒုက္ခသစ္စာဆက်ပါလိုက်အဲဒီလိုဒီနဲ့ဆိုင်ရဆိုင်ရဆိုင်ရဆိုင်ရနဲ့ဘဝသန္တာဆောင်းတော့ဘူးလေဟုတ်တယ်မလားဘဝသန္တာဆောင်းတာကိုဆောင်းတော့ဘူးလားတခြားကြောင့်လားဆက်ဆက်သွားလို့လားအဲဒီအဆက်ကိုဟောဒီမှာဆက်သုံးပါအဆက်လို့ပြောပါတော့နော်အဲဒီသုံးပါအဆက်ကိုခုနဖုန်းကသဘောအနေနဲ့ပြောလိုက်တာနော်စာလုံးရပြောမယ်ဆိုလို့ရှိရင်တော့အတေးအကြောင်းနဲ့ပြစ္ဆုတ်ပိုင်းအကျိုးတစ်စက်ပြစ္ဆုတ်ပိုင်းအကျိုးနဲ့ပြစ္ဆုတ်ပိုင်းအကျိုးတစ်စက်ပြစ္ဆုတ်ပိုင်းအကျိုးနဲ့အနာဂတ်အကျိုးတစ်စက်ဒီလိုမလားအဲအဲ့လိုသတ်သတ်သွားတဲ့အခါကျတော့အဲ့ဒီဒုက္ခသံသရာလက်သတ်သတ်ချင်ပါလေဆိုရင်ဘုရားတရားဓမ္မတွေကတခြားလားအစကိုဖျက်ရမှာလားအစကိုမဖျက်ဘဲနဲ့ဒုက္ခသံသရာလက်သတ်မသတ်ဘူးဟုတ်တယ်မလားအစကိုဖျက်မှဒုက္ခသံသရာလက်သတ်သမှာအဲ့ဒီတော့ဒီနေရာမှာအပင်တွေမပွားချင်ပါဘူးဆိုရင်သစ်ပင်ကြီးလဲလာတဲ့မျိုးစစ်ကိုဖျောက်တာမျိုးစစ်ကိုမကြအောင်လုပ်တာနဲ့ဒုက္ခပဲလေယောသိမကြလို့တာကမလွယ်ဘူးလားပဲလားလွယ်မယ်အဲ့ဒီလိုဆိုတဲ့အခါကျတော့အပင်ကြီးကတော့ယောသိရှိလို့ပင်ကြီးပေါက်လာခဲ့ပြီသို့သော်အဲ့ဒီအပင်ကြီးကိုယောသိပြန်မကြအောင်လုပ်နိုင်လို့ရှိရင်ဒီအပင်ကဒီဒီပင်ပဲလားဒေါတာပင်လာအောင်မလားဒီဒီပင်ကတော့လက်ခံထားရမှာပဲဟုတ်တယ်မလားအဲ့ဒီပင်ကဒီဒေါတာယောသိပြန်မကြအောင်လုပ်နိုင်ရင်ဒေါတာပင်ဒီပေါက်အောင်မလားမပေါက်တော့သိကြတယ်နော်အဲ့ဒီလိုပဲအစိတ်ကာလတုန်းကအကြောင်းတွေမလုပ်ခဲ့ဘူးလားလုပ်ခဲ့လားအဲ့ဒီတော့လောကီကပြိဿောပါမှာကျိုးနေမြာကုလားရတာအဲ့ဒီအကျိုးကတော့ဘလုံးမှာသွားပြီးတော့တားလို့ရှိလို့မရဘူးအတေအကြောင်းလောကီကိုလည်းအဲ့ဒီပြိဿောပါမှာကျိုးနေရှိနေတာပဲအဲ့ဒီအကျိုးတွေလိုချင်လဲလက်ခံထားရမှာပဲမလိုချင်လဲလက်ခံထားရမှာပဲသွားဖြေရှားလို့ရရလားဆရာယဟန္တာတော်ဒီအကျိုးတရားတွေကိုပြုလက်ခံပြီးတော့မပြုစုရမလားပြုစုနေရလားပြုစုနေရတာပဲတရမောသောလင်းရောက်တာနဲ့ဒီပဲနဲ့ခန္ဓာကိစ္စတွေဆောင်ရွက်ပေးရတယ်ဘုရားရှင်တော်ဆောင်ရွက်ပေးရတယ်နော်ခန္ဓာလာတခြားလားကျိုးတရားလားအဲ့ဒီကျိုးတရားကြီးကတော့မနှိမ့်ဆက်ဘူးလားနှိမ့်ဆက်လားဒုက္ခအကျိုးလားဒုက္ခအကျိုးလားဒုက္ခအကျိုးမှမသိကောမသိဘူးလားဘုရားရှင်တော်ဘုရားကြီးကသိတာပေါ့သိမြင်သိရတော့လည်းပဲအကျိုးတရားသွားပြီးတော့ပယ်သလို့ရပါလားမရတော့အဲ့ဒီအကျိုးတရားသူ့လိုရင်ဆန္ဒတွေမဖြစ်ပေးရဘူးလားဖြစ်ပေးရလားအဲဒီတော့ခန္ဓာကိစ္စဆောင်ရွက်ခြင်းရဆောင်ရွက်ပေးရတယ်။ရေချိုးခြင်းချိုးပေးရတယ်။အာဟာရသုံးဆောင်ခြင်းစားပေးရတယ်။ညောင်းနေကြတဲ့ဆိုရင်လမ်းလျှောက်ပေးရတယ်။တို့တော့မလိုက်ရဘူးလားလဲရလား။တို့တော့လည်းနောက်ထပ်အပင်ပြန်မပေါက်အောင်တော့ခရီးချက်ကလည်းကြီးကမကြိုးစားဘူးလားကြိုးစားထားလား။အပင်ပြန်မပေါက်အောင်လုပ်ထားတာတခြားနဲ့လုပ်ထားတာမဲ့နဲ့လုပ်ထားတာ။အဲအပင်ပြန်မပေါက်အောင်နောက်ထပ်အပင်အသိပြန်မပေါက်အောင်တခြားနည်းနဲ့လုပ်ထားတာမျိုးစိတ်တွေမကြအောင်လုပ်ထားတာလား။မျိုးစိတ်ကဗာသစ္စာဘုသူတွေတော့တဏ္ဍဥပါဒံကာမဘော။ဘာလို့လဲဆိုတော့တရားမှာကတော့ဘုရားတရားဓမ္မကြီးယုံစိတ်တရားမှာပဲ။ဟုတ်တယ်မလား။မလို့ရင်တော့ဘာမလို့ရင်တော့အကျိုးတရားမလို့ရင်တော့ဘာသစ္စာမလို့ရင်တော့ဒုက္ခသစ္စာမလို့ရင်တော့ရတာတဲ့ဒုက္ခသစ္စာကတော့မလို့ရင်တော့ဖြစ်မလား။ရတာတဲ့ဒုက္ခသစ္စာကတော့လက်ခံဆိုင်ရတာပဲမဟုတ်လား။ဒီတော့မလို့ရင်ရမှာကဘာသစ္စာကိုမလို့ခြင်းရမှာတော့အနာကဒုက္ခသစ္စာကိုမလို့ခြင်းရမှာပြိဿောကဒုက္ခသစ္စာကတော့လို့ခြင်းလည်းပဲလက်ခံထားရမှာပဲမလို့ခြင်းလည်းလက်ခံထားရမှာပဲတော့ပြိဿောကဒုက္ခသစ္စာရဲ့ဖြစ်နေတော့မြင်အောင်မကြည့်ရဘူးလားကြည့်ရမယ်အဲဒါဖြစ်နေမြင်သွားပြီးအနာကမှာဒုက္ခခန္ဓာပြန်ရမယ်ဆိုတော့ဒီတိုင်းပဲဆိုတာသဘောမပေါက်ဘူးလားပေါ့လားအဲဒီလိုပေါ့တဲ့အခါကျတော့ပြိဿောကဒုက္ခသစ္စာရဲ့ဖြစ်ကိုမြင်နေအနာကဒုက္ခသစ္စာရဲ့မလို့ခြင်းတဲ့စိတ်တွေပေါ်နေဒီလိုမလားအနာဂတ်ဒုက္ခသစ္စာကရောက်မှမရောက်သေးပဲမလို့ရင်ဘူးဆိုတာကမရောက်သေးတဲ့ပြည့်စုံမလို့ရင်ဘူးဆိုတာကလောလောဆယ်ရတာကပြည့်စုံကြည့်ပြီးတော့စိတ်ပြက်လို့မလို့ရင်ဒါပြောတာမလားလောလောဆယ်ရတာကဗာသစ္စာဘယ်ကာလတော့ပြိဿောကကာလဒုက္ခသစ္စာကြီးကအတိုင်းတာကြည့်ပြီးတော့အနာဂတ်မှာခန္ဓာပြန်ရရင်လည်းဒီတိုင်းပဲနေပါပဲလို့သဘောမပေါက်ဘူးလားပေါက်ပါလားအဲ့ဒါတော့ပေါက်တော့အနာဂတ်ဒုက္ခသစ္စာလို့ရင်သေးလားမလို့ခြင်းနာကအနာကဒုက္ခသစ္စာဟုတ်တယ်မလားအနာကဒုက္ခသစ္စာကြီးမလို့ခြင်းပါဘူးဆိုရင်ဘယ်သစ္စာတည်းအောင်တရားမှာတော့အတ္တသမုဒိယသစ္စာလားပြိဿောကသမုဒိယသစ္စာလား မလို့ရင်လာကအနာကဒုက္ခသစ္စာတာယဘာကပစ္စုပန်သမုဒိယသစ္စာဟုတ်မလားပစ္စုပန်သမုဒိယသစ္စာတတ်တော့သူ့သွားပြီးတော့တဏှာကတတ်လို့ရပါလားတဏှာကဏ္ဍတတ်လို့စကားဖြစ်နေပြောဥပါရသဥပါရသတ်လို့ဘယ်လိုဖြစ်တော့စကားဖြစ်နေပြောတကယ်ကြတော့သတိတဏှာတတ်လို့မရဘူးတဏှာမလာအောင်လုပ်ပြန်ဘယ်လိုလုပ်ပြန်ပါတော့ဖြစ်ပြီးသားတဏှာတတ်လို့ရပါလားဖြစ်တဲ့တဏှာကတတ်လို့ရရမရမလာသေးတဲ့တဏှာမလာအောင်လုပ်ပြန်ဒါကိုသတ်တယ်လို့ခေါ်တာနော်ဖြစ်တဲ့တဏှာတတ်လို့မရဘူးအပြစ်တော့မှပေါ်လာတဲ့ခဏိကအပြင်ပေါ်လာတဲ့ယုံတရားတန်တရားဘလို့မှတတ်လို့မရဘုရားတော်တတ်လို့မရဟုတ်တယ်မလားဖြစ်ပြီးသားတဏှာကတတ်လို့ရလားဘာဖြစ်လို့တော့ပြတ်သွားတယ်မရှိတော့သူလည်းတတ်လို့မရဖြစ်ပြီးသားတဏှာလည်းတတ်လို့မရဘူးဖြစ်တဲ့တဏှာလည်းတတ်လို့မရဘူးမဖြစ်သေးတဲ့တဏှာကသာလို့ရလားဒါလည်းမရဘူး။ဒါပြလို့တော့မဖြစ်သေးဘူး။ဟုတ်တယ်မလား။ဖြစ်ပြီးသားတဏှာနဲ့ချက်သွားပြီမို့လို့သာလို့မရဘူး။မဖြစ်သေးတဲ့တဏှာနဲ့မဖြစ်သေးလို့ကသာလို့မရဘူး။ပြစ္ဆောဘန္တနာကလည်းပေါ်စေကာလမလို့ကိုသာလို့မရဘူး။ဒါပြဘယ်လိုလုပ်မလဲ။နောက်ထပ်အသိမလောက်ကြိုးစား။ဟုတ်တယ်မလား။အသိမလောက်ကြိုးစားတာကိုသတ်တယ်လို့ခေါ်တာမလား။ဘယ်လိုနည်းနဲ့ကြိုးစားမလဲ။ဟောဒီပြစ္ဆောဘန္တနာကိုရှုဘယ်လိုနည်းနဲ့ကြိုးစားပါတော့ဝိညာဉ်ပေါ်ရင်ဝိညာဉ်ကိုရှုနာယောပေါ်ရင်သလာရဏပေါ်ရင်ခန္ဓာပေါ်ရင်ဝေဒနာပေါ်ရင်ဘယ်ရောက်ပဲနာဘယ်ခန္ဓာပဲပေါ်ပေါ်ဘာမြင်အောင်ရှုရပါလဲဖြည်းဖြည်းမြင်အောင်ရှုဖြည်းဖြည်းကဗာတိသာတော့ဒုက္ခသစ္စာရှုတဲ့ညကဘာတော့အဲ့တော့မကသစ္စာနဲ့ရှုလိုက်တဲ့အခါကျတော့ဟောတဏှာဝါရကပေါ်ခွင့်ရလေလားဖြစ်ပြီးမှသလိုက်တာလားမဖြစ်သေးတဲ့သမုဒိယသစ္စာကိုမဖြစ်အောင်ကြိုးစားလိုက်တာလားမဖြစ်အောင်ကြိုးစားလိုက်တာတခြားနဲ့ကြိုးစားရလားမဲ့နဲ့ကြိုးစားရလားအဲဒီကြောင့်သမုဒိယသစ္စာသိတယ်သမုဒိယသစ္စာသိတယ်ဆိုတာလာပြီးမှပေါ်ပြီးမှသိတာလားမပေါ်ပဲသိသွားတာမပေါ်ပဲသိသွားတာဒီလိုမလားခဲတာပဲလုံရင်ချောလိုက်တဲ့အခါကျတော့ကြောက်တာကအပြစ်မြင်တာကတခြားခန္ဓာလားပစ္စုပန်ခန္ဓာလားမလို့ကျင်တာကအနာဂတ်ခန္ဓာသိအောင်သိရပါကပိဿုပ္ပသမုဒိယသစ္စာရှုရပါကပိဿုပ္ပခန္ဓာဒီလိုမလားအဲဒါကြောင့်ပိဿုပ္ပခန္ဓာကိုရှုပြီးတော့ပိဿုပ္ပမှာပေါ်လာမဲ့သမုဒိယသစ္စာလေးတွေမပေါ်ကြိုးစားလိုက်ရင်အနာဂတ်မှာဒုက္ခသစ္စာသိပြန်ရအောင်မလားအဲဒီနည်းနဲ့ဆက်ဖြတ်လိုက်တာဟုတ်တယ်မလားဒါကြောင့်မိမိတို့ရဲ့တဏ္ဍာမှာမဲ့ခင်ဆိုတဲ့တရားနဲ့ပိဿုပ္ပခန္ဓာပေါ်တိုင်းပေါ်တိုင်းရှုပြီးတော့ပိဿုပ္ပသမုဒိယသစ္စာလေးတွေမပေါ်အဆက်ဖြတ်လိုက်တိုင်းရင်အနာဂတ်ဒုက္ခသစ္စာရင်းပါလိမ့်မယ်ဒုက္ခသစ္စာရင်းတာဣရောဓသစ္စာပါပဲနော်အဲ့ဒီနည်းနဲ့အစသုံးပါးနည်းနဲ့စပ်ပုံပြတ်ပုံသဘောပေါက်ပြီးတော့ပြတ်အောင်မကြိုးစားပဲစောက်မကြိုးစားပဲနဲ့ပြတ်အောင်ကြိုးစားကြပါလို့တိုင်တော်ရင်းနဲ့သာလူသုံးကြီးခေါ်တရားဝင်ဒီကိုချက်ပါလိမ့်မယ်ကျမချမ်းသာစွာပြည့်ပြည့်စွာများရှိသံဃာများရှိကုန်ဒီနာကိုဆင်းနေအောင်ယေရှုသောင်းလျှောက်ထပ်ပါတယ်နော်သံဃာပြည့်ဖို့ကိုပို့ဖို့များများဖြစ်ကြပါစေ။